Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ23ရက်စနေနေ့မနေ့ကအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ flight to meter 3240 48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လင်းပေးနေပါပြီကျွန်တော်ရဲမင်းထွန်းပါဒီနေ့မနေ့ကအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်ပြူထွေးပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ကိုရေးယူဖို့စုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးအတိုက်ခံတွေကသူ့အပေါ်လှုပ်ကြံဖန်တီးတိုက်ခိုက်မှုတစ်ခုသာဖြစ်တယ်ဆိုပြီးထပ်မံဆွဆွဲပြောဆိုပါတယ်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာတဲ့ဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိတိုက်ခါမပြတ်နေရပြန်နိုင်အောင်ကုလသမဂ္ဂကဦးဆောင်ကြိုပမ်းပေးစီလိုတယ်လို့ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်အမြဲတမ်းကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိတဲ့အတူပြောပြပေးပါမယ်ရှင
်ဒီလိုထိတ်တန့်ရောက်သတင်းတွေအပြီးနားဆင်ရမယ့်သတင်းလာတစ်ခုမှာICC နိုင်ငံကရာဇဝတ်မှုဝင်ဆိုင်ရာတရားရုံးရှင်တွေဖတ်တူဘန်ဆူဒါကဗာပြောပါတယ
် It is my investigators who will now through an independent and impartial investigation seek to uncover the truth of all allegations of such crimes
မြန်မာနိုင်ငံပတ်သက်ပြီး ICC ကစုံစမ်းစစ်ဆေးမှုတွေစတင်လုပ်ဆောင်မယ်လို့ကြေညာချက်ထုတ်ပြန်ခဲ့တဲ့သတင်းအပြည့်အစုံကိုသတင်းရအပြည့်မှာနားဆင်ရပါမယ်အဲဒီနောက် ICJ နိုင်ငံတကာတရားရုံးမှာရင်ဆိုင်ရမယ့်အမှုနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်တွားရောက်ခုခံခြေပါမယ့်အပေါ်အမြင်မတူတဲ့သဘောထားတွေရှိနေတဲ့အကြောင်းနဲ့ကြီးကဝင်ကစားနဲ့ Social Threat ရဲ့ကျမရေးဆိုင်ရာ WHO ရဲ့အစီရင်ခံစာတစ်စောင်အကြောင်းစတဲ့မြန်မာနိုင်ငံသတင်းတွေအပြည့်ကမ္ဘာမီဒီယာတွေကမြန်မာပြည်ကိုလည်းနားဆင်ရပါမယ်အခုပထမဆုံးတော့စနေနေ့နဲ့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုကျော်ကျော်သိန်းတို့ကကြေညာပေးပါမယ်ခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ကိုရေးယူဖို့စုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးအထိုက်ခံတွေကလာမယ့်2020ရွေးကောက်ပွဲမှာသူ့အနိုင်မရအောင်လို့သူ့ကိုသမ္မတတာဝန်ကနေဖယ်ရှားဖို့ကြိုးစားတဲ့နောက်ထပ်လှုပ်ကြံဖန်တီးမှုတစ်ခုသာဖြစ်တယ်လို့ထပ်မံဆွဆွဲပြောဆိုလိုက်ပါတယ်။အောက်လွှတ်တော်ဒီမိုကရက်အမတ်တွေဦးဆောင်ပြီးသမ္မတကိုရေးယူရေးလွှတ်တော်ကြားနာပွဲတွေဒုတိယသတင်းပတ်ပြီးဆုံးသွားပြီးတဲ့နောက်တနေ့မှာပဲသမ္မတကအခုလိုပြောလိုက်တာပါ။ဒီကြားနာပွဲတွေအတွင်းမှာတော့အင်ဂျီရောအရာရှိတွေလက်ရှိအစိုးရအရာရှိတွေနဲ့အရာရှိဟောင်းတွေကတက်သေးထွက်ဆိုခဲ့ကြတာပါ Fox သတင်းဌာနနဲ့တနာရီကြာဖုန်းဆက်သွယ်မေးမြန်းခန်းမှာသမ္မတထရမ့်ကဒီမိုကရက်တွေကိုသူ့အရင်ကဆွဆွဲပြောဆိုတဲ့အတိုင်းပဲထပ်ပြီးတော့ပြောပါတယ်ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲအတွက်သူမဲဆွယ်စည်းရုံးမှုတွေစတင်ခဲ့တဲ့အချိန်ကတည်းကသူ့ရဲ့လှုပ်ရှားမှုတွေကိုဒီမိုကရက်တွေကပြစ်မှတ်ထားတိုက်ခိုက်နေကြတာဖြစ်ပြီးအဲ့ဒီအချိန်သမ္မတဘရက်အိုဘားမားလက်ထက်အင်ဂျီရောကပါဒီတိုက်ခိုက်မှုတွေမှာပါဝင်ပတ်သက်ခဲ့ပုံရတယ်လို့သမ္မတထရမ့်ကဆွဆွဲပါတယ်အစိမ့်အမြင့်ဆုံးအစိုးရအရာရှိတွေပါပါဝင်ခဲ့ပြီးသူ့ရဲ့ရွေးကောက်ပွဲလှုပ်ရှားမှုတွေကိုထောက်လန်းခဲ့တာလို့သမ္မတကပြောပါတယ်သူမဲဆွယ်လှုပ်ရှားမှုအရာရှိတွေရဲ့ဖုန်းတွေကိုသမ္မတအိုဘားမားလက်ထက်အင်ဂျီရောကကြားပြတ်ခိုးယူနှာထောင်ခဲ့တယ်လို့တက်တည်အထောက်ထားမပြဘဲသမ္မတကဆွဆွဲထားပါတယ်။ပြီးခဲ့တဲ့2016သမ္မတရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွတ်ဖက်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့တော့ FBI ကစုံစမ်းစစ်ဆေးမှုတွေဘယ်လိုစတင်လုပ်ခဲ့တယ်ဆိုတာကိုဖော်ပြတဲ့အစင်ကစားတဆောင်ကိုတော့တရားရေးဌာနကဒီဇင်ဘာလ9ရက်နေ့မှာထုတ်ပြန်လိုက်မယ်လို့ခန့်မှန်းရပါတယ်ရှင်။
ကမ္ဘောဒီးယားနိုင်ငံအနေနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်တက်ပါလို့သမ္မတဒေါ်နယ်ထရမ့်ကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကိုတိုက်တွန်းထားပါတယ်။ကမ္ဘောဒီးယားကိုဒီမိုကရေစီနှိမ့်ချအုပ်ချုပ်ရေးလမ်းကြောင်းပေါ်ပြန်ရောက်အောင်အစိုးရလှုပ်ဆောင်မှုရဟာကျွန်တော်တို့နိုင်ငံဆက်ဆံရေးအနာဂတ်အတွက်အရေးကြီးပါတယ်လို့နိုဝင်ဘာလ1ရက်နေ့စွဲနဲ့ဝန်ကြီးချုပ်ဟွန်ဆန်းစီပြောပို့တဲ့စာထဲမှာသမ္မတထရမ့်ကရေးထားတာကို Reuters သတင်းဌာနကတောက်ကြနေမှာဖတ်ရတာပါ။ကမ္ဘောဒီးယားကို34နှစ်ကျော်အုပ်ချုပ်လာတဲ့ဝန်ကြီးချုပ်ဟွန်ဆန်းဟာလူ့အခွင့်အရေးအခြေအနေတိုးတက်အောင်လုပ်ဖို့အနောက်နိုင်ငံတွေကအပြင်းထန်ဖိအားပေးတာကိုခံနေရပါတယ်။ဥရောပသမဂ္ဂ EU ကဆိုရင်ကွန်ဒွေးဆန်ရအထူးအခွင့်အရေးတွေရုပ်သိမ်းမဲ့အလားအလာတိပြောထားတာပါဝန်ကြီးချုပ်ဟွန်ဆန်ကိုဖြိုချဖို့အမေရိကန်ကကြံစီတဲ့ဆိုပြီးကမ္ဘောဒီးယားကဆွဆွဲခဲ့တာကြောင့်လဲနှစ်နိုင်ငံကြားဆက်ဆံရေးကအဆင်မပြေပါဘူးအတိုက်ခံကမ္ဘောဒီးယားမျိုးသားကယ်တင်ရေးပါတီ CNRP ကို2018ခုနှစ်မှာတရားရုံးချုပ်ကဖျက်သိမ်းလိုက်ပြီးတဲ့နောက်ကမ္ဘောဒီးယားကိုတပါတီစနစ်ကျင့်သုံးတဲ့နိုင်ငံဖြစ်သတ်မှတ်ထားကြပါတယ်အဓိကအတိုက်ခံပါတီကိုဖျက်သိမ်းလိုက်တာကြောင့်ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာအမတ်နေရာအားလုံးကိုဝန်ကြီးချုပ်ဟွန်ဆန်ရဲ့အနာရပါတီအနိုင်ရဖို့လမ်းပွင့်သွားစေခဲ့တာပါအမေရိကန်ဟာအတိုက်ခံ CNRP ကိုထောက်ခံတယ်ဆိုပြီးဝန်ကြီးချုပ်ဟွန်ဆန်ကဆွဆွဲထားပါတယ
်။အီရန်နိုင်ငံမှာအစိုးရစန့်ကျင်ဆန္ဒပြသူတွေကိုဖိနှိပ်တဲ့အနေနဲ့အာဏာပိုင်တွေကအင်တာနက်ဆက်သွယ်မှုတွေကို9ရက်မြောက်ဆက်ပိတ်ထားပြီးဒီလိုလုပ်ရတဲ့အတွက်တာဝန်ရှိတဲ့အီရန်အရာရှိတွေကိုတော့အမေရိကန်အစိုးရကဒီကနေ့ပဲပိတ်ဆို့တံခတ်အရေးယူလိုက်ပါတယ်။အင်တာနက်ဆက်သွယ်မှုတွေရက်ဆက်ပိတ်ပင်ထားတာကြောင့်မိသားစုတွေမိတ်ဆွေတငယ်ချင်းတွေကြားအဆက်အသွယ်တွေပြတ်တောက်နေပြီးဒါဟာအီရန်လူထုရဲ့အခြေခံအခွင့်အရေးကိုကန့်သတ်တာဖြစ်တယ်လို့လန်ဒန်အခြေစိုက်အင်တာနက်ဆက်သွယ်မှုစောင့်ကြည့်အဖွဲ့ Netblocks က ဒီတောက်ကြနေက Twitter လူမှုကွန်ရက်ပေါ်ကနေပြောဆိုခဲ့ပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းအင်တာနက်အသုံးပြုခွင့်တဖြည်းဖြည်းချင်းပြန်ပြီးတော့ခွင့်ပြုပေးနိုင်ဖို့မျှော်လင့်တဲ့အကြောင်းအီရန်အစိုးရအရာရှိတချို့ကပြောပေမဲ့လို့အခုလိုပိတ်ပင်ထားမှုတွေဘယ်နေ့မှအဆုံးသတ်မယ်ဆိုတာကတော့အစိုးရကတရားဝင်ထုတ်ပြန်တာမရှိသေးပါဘူး။အီရန်မှာဒီနိုင်ငံတော်အစိုးရစန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်နေတာမှာဆန္ဒပြပုံရိပ်တွေအင်တာနက်ပေါ်မှာတက်မလာအောင်ဟန့်ထားတဲ့အနေနဲ့နိုဝင်ဘာလ16ရက်နေ့ကတည်းကအင်တာနက်ဆက်သွယ်မှုတွေကိုအာဏာပိုင်တွေကပိတ်ထားတာပါအစိုးရကလောင်စာဆီဆေးတွေကိုနိုဝင်ဘာလ15ရက်နေ့ကစပြီး90ရာခိုင်နှုန်းနီးပါးတွန်းမြင့်လိုက်ပြီးတဲ့နောက်မှာနိုင်ငံတော်အခုလိုစန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်နေတာပါရှင်
စစ်ဘေးဒဏ်သင့်ရီမြန်နိုင်ငံကအဓိကကျတဲ့ဒေသတွေမှာတိုက်ပွဲတွေတိတိတတ်တာရောကြလာတယ်လို့ရီမြန်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးတန်တမန်ကတောက်ကြနေမှာပြောပါတယ်ဒီကရတဲ့တဲ့ဘက်တွင်တိတိတတရောကြသွားပါတယ်။တနင်္ဂနွေလုံးမှာလေကြောင်းတိုက်ခိုက်မှုတွေဟာပြီးခဲ့တဲ့သတင်းနှစ်ပတ်ကတည်းကဆိုင်80ရာခိုင်နှုန်းနီးပါးရောကြသွားပါတယ်။ပြည်ပကစဖြစ်ခဲ့ကြတဲ့ကဆိုရင်မကြသေးခင်သတင်းဘက်တွေအတွင်ပထမဆုံးအကြိမ်ဖြစ်48နာရီလုံးလုံးလေကြောင်းတိုက်ခိုက်မှုလုံးဝမရှိခဲ့ပါဘူးလို့အထူးတန်တမန် Martin Griffiths ကကုလသမဂ္ဂလူမျိုးရေးကောင်စီအစည်းအဝေးတစ်ခုမှာပြောပါတယ်။အဓိကရေးပါတဲ့ Hodeida စစ်ကမ်းမြို့မှာတိုက်ပွဲအရေအတွက်40ရာခိုင်နှုန်းရောကြသွားတယ်လို့စီရန်ဒေသတို့ချောက်ပူးတွဲစောင့်ကြည့်လိလာရေးစခန်း၅ခုကိုဖွင့်ခဲ့ပြီးကြတဲ့ကဆိုရင်80ရာခိုင်နှုန်းထိရောကြသွားတယ်လို့လည်းအထူးတန်တမန်ကပြောပါတယ်။အိန္ဒိချင်းဆော်ဒီအာရေဗီယာနိုင်ငံကိုဟူသီတပုံတွေကဒုံးကျည်တွေအဝေးထင်းတရုံးရင်တွေနဲ့တိုက်ခိုက်တာဟာလည်းလွန်ခဲ့တဲ့2လအတွင်းရပ်နေခဲ့တယ်လို့ပြောပါတယ်။
ဗီအိုအမေရိကန်တမ်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအမေရိကန်တမ်ကနေစနေနေ့မနက်ခင်းမြန်မာနယ်ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာတဲ့ဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့တိတ်ခါမပြတ်နေရပြန်နိုင်အောင်ကုလသမဂ္ဂကဥဆောင်ကြိုးပမ်းပေးစီလိုတယ်လို့ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်အမြဲတမ်းကိုယ်စားလှယ်မဆုဒ်ဘင်မိုမန်ကပြောဆိုလိုက်ပါတယ်ဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိနေရပြန်နိုင်ရေးဟာဘင်္ဂလားဒေ့ရှ်အစိုးရရဲ့အဓိကရည်ရွယ်ချက်ဖြစ်ပြီးဒီအတွက်မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ပေးမယ်လို့အလုံးမဖြစ်တာကြောင့်ကုလသမဂ္ဂကဥဆောင်ပေးဖို့လိုလားတာဖြစ်တယ်လို့အမြဲတမ်းကိုယ်စားလှယ်မိုမန်က VOA ဘင်္ဂလားဌာနနဲ့တရားမီးမြန်ချိန်မှာပြောဆိုပါတယ်ရွင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှအကြိမ်ကြိမ်ဆွေးနွေးတာတွေရှိခဲ့ပြီးလုံခြုံရေးကောင်စီအဖွဲ့ဝင်တချို့နဲ့ကုလသမဂ္ဂအထွေထွေမှုချုပ်ကိုယ်တိုင်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကဒုက္ခသည်စခန်းတွေကိုတွားရောက်တာတွေရှိခဲ့ပေမဲ့လို့ဒီကိစ္စတရားဝင်ဖိအားပေးကင်တွယ်နိုင်မဲ့ဆုံးဖြတ်ချက်တည်းရဲ့ချမှတ်ဖို့ကိုတော့လုံခြုံရေးကောင်စီကမလုံဆောင်နိုင်သေးဘူးလို့မစ္စတာမိုမန်ကပြောပါတယ်ရွင်ကြဒုက္ခသည်အရေးနဲ့ပတ်သက်ပြီးမြမအစိုးရကိုဖိအားပေးနိုင်ဖို့ဆုံးဖြတ်ချက်တရက်လုံခြုံရေးကောင်စီမှချမှတ်နိုင်အောင်ဘင်္ဂလားဒေ့ရှ်ကစူးစမ်းနေတဲ့အကြောင်းလဲသူကပြောပါတယ်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေအရေးနဲ့ပတ်သက်လာရင်မြမဘက်ကရွင်ကြဆိုတဲ့အသုံးအနှုန်းကိုလက်မခံပေးမယ်လို့နိုင်ငံတွင်းကနေထွက်ပြေးခဲ့ရသူတွေဟုတ်မဟုတ်စစ်စစ်ပြီးပြန်လည်လက်ခံမယ်လို့ပြောဆိုထားပါတယ်ဒီရွင်ကြရေးနဲ့ပတ်သက်ပြီးတော့ပဲဂမ်ဘီယာနိုင်ငံကကုလသမဂ္ဂအမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ နိုင်ငံတကာတရားရုံးမှာအစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ရဲ့ကိုစားမြန်မာအစိုးရကိုတိတ်မကြခင်နှုန်းကပဲတရားစွဲထားပါတယ်။လူမျိုးတုံးတပ်ဖြတ်မှုတားဆီးဆိုင်ရာသဘောတူစာချုပ်ကိုမြန်မာအစိုးရဘက်ကချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်နဲ့တရားစွဲထားတာပါ။မြန်မာအစိုးရကတော့ဒီဆွဆွဲချက်ကိုညှင်းဆို့ချပြီးဒီမှုကို ICJ တရားရုံးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်တွားရောက်ပြီးခုခံခြေပမဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်ရှင်။
ဟောင်ကောင်တရားရုံးချုပ်ဟာအစောပိုင်းဆုံးဖြတ်ချက်တစ်ခုကိုပြောင်းပြန်လှန်ပြီးအစိုးရဆန့်ကျင်ရေးဆန္ဒပြသူတွေမျက်နှာဖုံးစုတွေဝတ်တဲ့အပေါ်ပြည်ပင်ကန့်သတ်ချက်ကိုပြန်အတည်ပြုလိုက်ပါတယ်။ဒီပြည်ပင်ကန့်သတ်ချက်ကိုအစိုးရအနေနဲ့သတင်းတစ်ပတ်ကြာလုံဆောင်နိုင်တယ်လို့တရားရုံးချုပ်ကတောက်ကြားနေမှာဆုံးဖြတ်တာပါ။ဆန္ဒပြသူတွေသူတို့မျက်နှာကိုဖုံးမထားနိုင်အောင်အသုံးပြုခဲ့လာတဲ့အရေးပေါ်အာဏာကိုသုံးပြီးပြီးခဲ့တဲ့အောက်တိုဘာလမှာပြည်ပင်ကန့်သတ်တာပါ။တနည်းနည်းလို့မှလှုပ်ဖို့စီစဉ်ထားတဲ့အငင်းပွားနေတဲ့ခရိုင်ကောင်စီရွေးကောက်ပွဲကာလတွေမငြိမ်မသက်ဖြစ်လာနိုင်ခြင်းအတွက်ရဲတပ်ဖွဲ့ကပြင်ဆင်နေတာနဲ့အမျှတရားရုံးရဲ့အခုဆုံးဖြတ်ချက်ထွက်လာတာပါ။ပြည်ပကန့်သက်ချက်ကိုတရားရုံးကတားမြစ်ခဲ့ချိန်တုန်းကဒီအမိန့်ဟာဆန္ဒပြသူတွေရဲ့အခြေခံအခွင့်အရေးကိုချိုးချောင်းစီလျော်စွာလိုအပ်တာထက်ပိုပြီးချိုးဖောက်တာတယ်လို့တရားရုံးကပြောခဲ့ပါတယ်
။ VNM အစိုးရကိုဝေဖန်ရမှာလူသိများတဲ့ဘလော့ဂါနဲ့အလွတ်သတင်းထောက်လည်းဖြစ် VA ဆောင်းပါရှင်တဦးလည်းဖြစ်တဲ့ဖန်ချီဒန်ကို ဗီယက်နမ်အာဏာပိုင်တွေကဟိုချီမင်းမြို့မှာကြာတာပေးနေကဖမ်းဆီးလိုက်ပါတယ်။တန်ဟာဗီယက်နမ်အစိုးရကိုစန့်ကျင်တဲ့သတင်းအချက်အလက်တွေကိုလောက်ချံဖန်တီးရေးသားပြီးဖြန့်ဝေခဲ့တာအပါအဝင်အန်ရရှိရဲ့အစိုးရစန့်ကျင်ရေးလုပ်ရက်တွေကိုကျူးလွန်ခဲ့တဲ့အကြောင်းဗီယက်နမ်ပြည်သူ့လုံခြုံရေးရာဝန်ကြီးဌာနကဆွဆွဲပြီးအွန်လိုင်းကနေညင်ညာချက်ထုတ်ထားတာပါ။တန်ဟာနိုင်ငံခြားသတင်းဌာနတွေနဲ့ပူးပေါင်းပြီးအစိုးရစန့်ကျင်ရေးဆောင်ပါတွေရေးသားခဲ့တယ်လို့အစိုးရပိုင်သတင်းကလည်းဖော်ပြပါတယ်။အစိုးရကတရားမဝင်အသိအဖြစ်ညင်ညာထားတဲ့ဗီယက်နမ်အလွတ်သတင်းတောက်များအဖွဲ့ IJAVN ရဲ့ဥက္ကဋ္ဌဖြစ်တဲ့အသက်53နှစ်အရွယ်တန်ဟာပြစ်မှုကျူးလွန်ကြောင်းထင်ရှားရင်တော့ထောင်နဲ့9နှစ်ကနေအနှစ်20အထိချမှတ်ခံနိုင်ရတဲ့အကြောင်းဒေတာသတင်းတွေမှာဖော်ပြကြပါတယ်။ VOA Vietnam ဌာနဘလော့ဂ်စာမျက်နှာအတွက်ပုံမှန်ဆောင်းပါးတွေရေးသားနေတဲ့တန်ဟာ2012ခုနှစ်တုန်းကလည်းအလားတူဆွဆွဲမှုနဲ့ကြုံခဲ့ရပူပါတယ်ရှင်
။ဤပညာကြောင့်အန်ဒရီဖြစ်နိုင်ခြင်းနဲ့လူငယ်တွေရဲ့အာရုံစိုက်မှုရအောင်အပြိုင်ဆိုင်လုပ်ကြတဲ့ပေါ်ပူယန်မင်းကြီး Francis ကတောက်ကြနေမှာတတိပေးမိန်ကြပါတယ်။ထိုင်းနိုင်ငံခီးစဉ်နောက်ဆုံးချက်မှာလူငယ်တွေတယောက်တည်းတရားပွဲတွင်ပူယန်မင်းကြီးကအဲ့လိုမိန်ကြသွားတာပါ။ဉာဏ်ဆန်လာတဲ့ဤပညာဖွံ့ဖြိုးတိုးတက်မှုတွေဟာအသက်ရှင်နေထိုင်မှုပိုပြီးလွယ်ကူစေရေးကြီးမားတဲ့အလားအလာတွေကိုလမ်းဖွင့်ပေးနိုင်တယ်လို့ပစ္စည်းတွေလွန်ကျွန်သုံးဆွဲတာနဲ့ရုပ်ဝတ္ထုကိုဦးစားပေးလွှတ်တာတွေလည်းကြီးထွားလာနိုင်ပါတယ်လို့ပုံရမ်းမင်းကြီးကသတိပေးပါတယ်။ထိုင်းနိုင်ငံလေးရကြာခီးစဉ်တွင်ပုံရမ်းမင်းကြီးကဘာသာကွဲတွေကြားသာသာတဖြစ်ဖို့နဲ့ငြိမ်းချမ်းရေးဖော်ဆောင်မှုနှိုးဆော်မိန့်ကြားပါတယ်။ထိုင်းနိုင်ငံခီးစဉ်ပြီးတဲ့နောက်စနေနေ့ကြာရင်ဂျပန်နိုင်ငံကိုခီးဆက်မှာဖြစ်ပြီးကမ္ဘာမှာတစ်ခုတည်းသောအမှုမျိုးဘုံတန်တဲ့ဂျပန်နိုင်ငံမှာလည်းဒီလိုအလားတူမိန့်ကြားချက်တွေကိုဆက်ပြောသွားပွဲရှိပါတယ်ခင်ဗျာ။
Direct from Washington, the voice of America,
VOA. စနေနေ့မနေ့နောက်ဆုံးရသတင်းတွေကို Mac Computer တွင်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးခဲ့တာပါ။အခုသတင်းဆောင်ပါးတွေဇက်တိုင်းနားဆင်ကြရမှာပါ။ပထမဆုံးတော့မြန်မာသတင်းတစ်ပုဒ်ကိုနားဆင်ရပါမယ်။ ICC ကနိုင်ငံတကာရာဇဝတ်မှုရင်းဆိုင်ရာတရားရုံးရှိနေ Fatou Bensouda ကမြန်မာနိုင်ငံနဲ့ပတ်သက်ပြီး ICC ကစုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်ဖို့ပြီးခဲ့တဲ့အပတ်က ICC တရားသူကြီးတွေကသူ့ကိုအခွင့်အာဏာပေးရခဲ့ပြီးဖြစ်ကြောင်းနိုဘလ22ရက်နေ့မှာထုတ်ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ရှင်နီဖာတူဘတ်ဆူရာကသူ့ရဲ့ကြေညာချက်မှာဘယ်ရာဇဝတ်မှုတွေနဲ့အပေါ်မှာဘယ်လိုစုံစမ်းစစ်ဆေးမလဲဆိုတာနဲ့ပတ်သက်ပြီးအပြည့်အစုံကိုဆက်လက်ပြောပြချင်ပါတယ်ခင်ဗျာ။ ICC ရှင်နီဖာတူဘတ်ဆူရာက2019ခုနှစ်ဇူလိုင်လ4ရက်နေ့မှာမြန်မာဘင်္ဂလားဒေ့ရှ်အခြေအနေကို ICC ကစတင်စစ်ဆေးနိုင်ဖို့အတွက် ICC တရားသူကြီးတွေစီကဥပဒေအခွင့်အာဏာတောင်းခံထားခဲ့ပါတယ်။တိတိကျကျပြောရရင်တော့ Rome Institute ရဲ့စာချုပ်အဖွဲ့ဝင်နိုင်ငံဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းနဲ့စာချုပ်အဖွဲ့ဝင်မဟုတ်တဲ့မြန်မာနိုင်ငံအတွင်းဖြစ်ပွားခဲ့တဲ့ရာဇဝတ်မှုအဖြစ်ဆက်ဆွဲခံထားရတဲ့ပြစ်မှုတွေကို ICC ကစတင်စစ်ဆေးနိုင်ဖို့ဥပဒေအခွင့်အာဏာတောင်းခံခဲ့တာပါ။စုံစမ်းစစ်ဆေးဖို့သူတောင်းဆိုထားတဲ့အခွင့်အာဏာကိုနိုဘလ14ရက်နေ့မှာ ICC တရားသူကြီးတွေကခွင့်ပြုခဲ့တာကိုသူကကြိုဆိုကြောင်းပြောပါတယ်
Last week on 14th November 2019 I welcomed the decision by judges of the International Criminal Court that I may
မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ဖြစ်ပွားခဲ့တယ်လို့ဆွဆွဲခံထားတဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုကျမအနေနဲ့စုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်နိုင်တယ်လို့ဆိုတဲ့ ICC တရားသူကြီးတွေရဲ့ဆုံးဖြတ်ချက်ကိုကြိုဆိုပါတယ်။ဒါထူးခြားတဲ့ဖြစ်ပေါ်တိုးတက်မှုတစ်ခုဖြစ်တယ်လို့မြန်မာနိုင်ငံအတွင်းနဲ့တခြားနေရာတွေကရက်ဆက်ကြမ်းကြုတ်မှုတန်းကိုခံစားခဲ့ရသူတွေအတွက်သတင်းကောင်းတစ်ခုဖြစ်ပါတယ်
။မြန်မာနိုင်ငံက ICC အဖွဲ့ဝင်မဟုတ်ပေမဲ့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကအဖွဲ့ဝင်နိုင်ငံဖြစ်ကြောင်းနဲ့အဖွဲ့ဝင်နိုင်ငံရဲ့ပိုင်တဲ့နယ်မြေပေါ်မှာရက်ဆက်ကြမ်းကြုတ်မှုရဲ့တစိ့တပိုင်းဖြစ်ခဲ့ရင်တရားရုံးအနေနဲ့သူ့ရဲ့အခွင့်အာဏာကိုအသုံးပြုနိုင်တယ်ဆိုတော့ ICC တရားသူကြီးတွေရဲ့2018ခုနှစ်စက်တင်ဘာလ6ရက်နေ့ဆုံးဖြတ်ချက်ကိုလည်းသူကကိုကပြောကြားခဲ့ပါတယ
် While Myanmar has not joined the ICC, Bangladesh has. Judges of the ICC accepted that there is a reasonable basis to believe that crimes against humanity
မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့အဖွဲ့ဝင်ပါအရက်သားတွေကိုမြန်မာဘင်္ဂလားဒေ့ရှ်နဲ့ဆက်ကူတန်တရားရှိစရာကောင်းအောင်နှစ်ထုတ်ခဲ့တာရဲ့အဲ့ဒီနှစ်ထုတ်မှုတွေရက်ဆက်ကြမ်းကြုတ်မှုတန်းခံစားခဲ့ရတဲ့သူတွေနေကြားဖြတ်ကျော်ထွက်ပြေးခဲ့ရတာတွေပါဝင်တာကြောင့်ပြစ်မှုမြောက်တယ်ဆိုတဲ့အချက်ကိုအခြေခံပြီးနေမြေနှစ်ခုအကြားဆက်ဆက်မှုရှိတယ်ဆိုတဲ့ဆုံးဖြတ်ချက်ကိုချထားခဲ့တာပါ
ရှင်နေဖာတူဘန်ဆူရာကသူရရှိထားတဲ့သတင်းအရင်းမြစ်တွေအရဆွဆွဲခံထားရတဲ့ပြစ်မှုတွေကိုမြန်မာအစိုးရရဲ့တပ်ဖွဲ့ဝင်တွေထဲထဲဝင်ဝင်ကျူးလွန်ခဲ့တဲ့ဆိုတဲ့အချက်ကိုဖော်ပြနေကြောင်းထောက်ပြပြောဆိုခဲ့သလို Arkan Rohingya Salvation Army ARSA ကလည်းမြန်မာနိုင်ငံအတွင်းအကြမ်းဖက်လုပ်ရပ်တွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးလည်းအခုလိုပြောပါရစေ
I am aware that a number of acts of violence have also allegedly been committed in Myanmar by the Arakan Rohingya Salvation Army armed group.
အာဆာအဖွဲ့ကမြန်မာနိုင်ငံအတွင်းအကြမ်းဖက်လုပ်ရတဲ့အတော်များကိုကျူးလွန်နေဆိုရဲဆွဆွဲချက်တွေကိုလည်းစမသတိပြုမိပါတယ်။အဲ့ဒီဆွဆွဲချက်တွေကိုလည်းကျမဆက်ပြီးလေ့လာသုံးသပ်သွားမှာပါ။ပြီးတော့အဲ့ဒီလိုကျူးလွန်မှုတွေက Rome Statute အရာရာဇဝတ်မှုမြောက်သလားဆိုတာနဲ့အဖွဲ့ဝင်နိုင်ငံအတွင်းအတွင်းကျူးလွန်ခဲ့သလားဆိုတာတွေကိုလည်းလေ့လာသုံးသပ်သွားမှာဖြစ်ပါတယ်
။သူစတင်လှုပ်ဆောင်မဲ့စုံစမ်းစစ်ဆေးမှုအကြောင်းကိုလည်း ICC ရှင်းနေ Fatou Bensouda ကအခုလိုပြောပါတယ်။
It is my investigators who will now, through an independent and impartial investigation, seek to uncover the truth of all allegations of such crimes.
ကျမရဲ့စုံစမ်းစစ်ဆေးမှုကအမှန်တရားကိုဖော်ထုတ်သွားမှာဖြစ်တယ်လို့လွတ်လပ်ပြီးဗတ်မလိုက်တဲ့စုံစမ်းစစ်ဆေးမှုဖြစ်မြောက်ရေးအတွက်လည်းအလေးထားဆောင်ရွက်သွားပါမယ်။နိနာခရရသူတွေအတွက်တရားမျှတမှုကိုစောင့်ကြဉ်ပေးနိုင်မှာပါ။ဒီစုံစမ်းစစ်ဆေးမှုကအဖွဲ့ဝင်နိုင်ငံတွေအရက်ဖက်လူအဖွဲ့အစည်းတွေနဲ့တခြားလက်တွဲလှုပ်ဆောင်မဲ့အဖွဲ့အစည်းတွေရဲ့ထောက်ခံမှုတွေအပေါ်အားကိုးအားထားပြုသွားမှာဖြစ်ပါတယ
် ICC ကနိုင်ငံတကာရာဇဝတ်မှုခင်းဆိုင်ရာတရားရုံးလက်အောက်ကတရားလူအကျိုးဆောင်ရှိနေရုံးဟာလူမျိုးတုံးတက်ဖြတ်မှုဆိုင်ရာရာဇဝတ်မှုစစ်ရာဇဝတ်မှုတွေနဲ့တနိုင်ငံကတနိုင်ငံကိုကျူးကျော်မှုတွေအပေါ်စုံစမ်းစစ်ဆေးပါတယ်2003ခုနှစ်ကစပြီး ICC ရဲ့အခွင့်အာဏာအောက်မှာအဲ့ဒီရုံးဟာယူဂန်ဒါ၊ကွန်ဂိုသမရနိုင်ငံ၊ဆူဒန်ကဒါဖော်ဒေသ၊ဗဟိုအာဖရိကနိုင်ငံ၊ကင်ညာ၊လီဗျာ၊ကော့ဒီဗွာ၊မာလီ၊ဂျော်ဂျီယာ၊ဘူရန်ဒီနဲ့အခုအခါမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကရာဇဝတ်မှုဆိုင်ရာကိစ္စတွေမှာစုံစမ်းစစ်ဆေးမှုတွေဆောင်ရွက်နေကြောင်းပါခင်ဗျာ။
ဗီယိုအမေရိကန်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဆက်လက်ပြီး ICJ နဲ့မြန်မာဆိုင်ရာသတင်းလွှာတပုတ်ကိုလည်းနှာစင်ရပါမယ်။ ICJ နိုင်ငံတကာတရားရုံးမှရင်ဆိုင်ရမယ့်အမှုနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုယ်တိုင်တွားရောက်ခုခံခြေပဖို့ဆိုတဲ့ဆုံးဖြတ်ချက်ဟာမှန်ကန်တယ်လို့သုံးသပ်တဲ့သူတွေရှိသလိုကိုယ်တိုင်တွားဖို့မလိုသေးဘူးလို့ပြောဆိုတဲ့အကြက်ခတ်တွေလည်းရှိနေပါတယ်။နယ်သာလန်နိုင်ငံ The Hague မြို့က ICJ တရားရုံးကိုဒေါန်ဆန်းစုကြည်ကိုယ်တိုင်တွားရောက်မယ်လို့ကြေညာချက်ထွက်ပေါ်ခဲ့အပြီးမှအခုလိုတုံ့တက်လိုက်ကြတာပါအကြောင်းစုံကိုကိုညံဝင်းအောင်ကတင်ပြထားပါတယ်ခင
်ဗျရကန်ပြည်နယ်ကနေရက်အစွန်ခွာသွားသူများအရေးနဲ့ပတ်သက်ပြီးလူမျိုးရုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာကုလသမဂ္ဂသဘောတူစာချုပ်ကိုမြန်မာအစိုးရကချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်နိုင်ငံများကိုစား ICJ နိုင်ငံတကာတရားရုံးမှဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲထားတာပါမြန်မာနိုင်ငံရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်နယ်သာလန်နိုင်ငံ The Hague မြို့က ICJ တရားရုံးကိုဒေါ်ဆန်းစုကြည်ကိုတိုင်ဦးဆောင်တွားရောက်မှာဖြစ်တယ်လို့နိုဝင်ဘာ20ရက်နေ့စွဲနဲ့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်ဒေါ်ဆန်းစုကြည်ကိုတိုင် ICJ မှာတွားရောက်ရင်ဆိုင်ရမယ့်ဆုံးဖြတ်ချက်ဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့မြင်သူကတော့ American Indiana ပြည်နယ်ကမြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာတင်းစွေဖြစ်ပါတယ်
ဒီ ICJ အမှုက NLD ရဲ့အမှုလည်းမဟုတ်တမတော်ရဲ့အမှုလည်းမဟုတ်ဘူးကျွန်တော်တို့ပြည်တော်စုမြန်မာနိုင်ငံတို့ရဲ့အမှုဖြစ်တယ်တနည်းအားဖြင့်တရားခဟာမြန်မာနိုင်ငံဖြစ်တယ်အဲ့တော့မြန်မာနိုင်ငံကိုကိုစားပြုပြီးတော့အင်တာမအရေးကြီးတဲ့အကြောင်းကိစ္စကိုခုခံကာကွယ်ဖို့မြန်မာနိုင်ငံသူနိုင်ငံသားတွေကအသင့်တော်ဆုံးပုဂ္ဂိုလ်ကလည်းပဲကျွန်တော်အမည်ကဒေါ်အောင်ဆန်းစုကြည်ပဲရှိတယ်လို့မြင်တဲ့တွေ့ဒီဆုံးချက်ချက်ဟာမှန်ကန်တယ်နောက်တစ်ခါရဲရင့်ပြီးတော့တတိရှိတဲ့နိုင်ငံရေးခေါင်းဆောင်တို့ရဲ့ဆုံးဖြတ်ဖြစ်တယ်လို့မြင်ပါတယ်ခင်ဗ
ျလာမယ့်ဒီဇင်ဘာလ10ရက်နေ့ ICJ တရားရုံးကြားနာမှုဟာဥပဒေပညာရှင်တွေလုတ်ကန်ရမယ့်ကိစ္စလောက်သာဖြစ်တာကြောင့်ဒေါ်ဆန်းစုကြည်ကိုယ်တိုင်တွားရောက်ဖို့မလိုသေးဘူးလို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ကအာရှရေးရာအငြိမ်းစားကတိကဥက္ကမောင်စောကရှုမြင်ပါတယ
်ကျွန်တော်ကအပြင်ကမြင်ရတဲ့ကြားလူတွေနဲ့ပြောရရင်တော့တော်မနေနဲ့များစောသေးတယ်လို့ကျွန်တော်ထင်တယ်။ဘာလို့လဲဆိုတော့ခုဟာတရားစွဲတဲ့ကိစ္စလည်းမဟုတ်သေးဘူး။နှုံးနှစ်ဖက်ယုံကျင်တဲ့မတင်တဲ့တရားစွဲတဲ့မစွဲတဲ့ဒါဝဲပြန်လာချိပါကြအောင်ပါ။ဆိုတော့ဥပဒေပညာရှင်တွေကပြောရမယ့်ကိစ္စနိုင်ငံကောင်းဆောင်ဝင်ပါစီအောင်မလိုသေးဘူးလို့ကျွန်တော်ထင်တယ်။သူ့အနေနဲ့လည်းသူကနိုင်ငံကောင်းဆောင်ဖြစ်နေတဲ့အချိန်ဆိုတော့သူ့မှာတာဝန်ရှိတယ်။သူကိုယ်နဲ့တော့ပြီးဖြေရှင်းမယ်ဆိုတဲ့သဘောမျိုးအဲ့လိုမျိုးပြကျင်လို့သူသွားတယ်လို့ကျွန်တော်ထင်ပါတယ်။
ရခိုင်ရေးနယ်ပတ်သက်လို့ ICJ တရားရုံးမှရော ICC လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်အခွန်ရုံးမှပါမြန်မာနိုင်ငံကိုတရားစွဲဆိုဖို့ကြိုးပမ်းနေကြတာကြောင့်နိုင်ငံတကာအလေမှာကြီးမားတဲ့ပြဿနာတစ်ခုကိုရင်ဆိုင်နေရတာဖြစ်တယ်လို့ဒေါက်တာတင့်ဆွေကထောက်ပြပါတယ်
။နောက်ဘာဆက်ဖြစ်မလဲဆိုတာတွေကိုပေါင်းစပ်ပြီးကြည့်လိုက်ရင်တော့ဒီမှုခင်းကိစ္စကြီးဟာမြန်မာနိုင်ငံတမိုင်းမှာတစ်ခါမှမကြုံဘူးတဲ့အလွန်အလွန်ကြီးမားတဲ့အခက်အခဲပြဿနာကြီးတစ်ခုလို့ကျွန်တော်မြင်ပါတယ်။ ဒီကိစ္စ2012ကစားတယ်2012ကသမ္မတယုသိန်းစိန်လက်ထက်ဖြစ်ပါတယ်ထို့သော်လည်းအခုသိန်းနဲ့ချီပြီးတော့ဒုက္ခသည်တွေထွက်ပြေးတဲ့ကိစ္စတော့ energy အစိုးရလက်ထက်မှာဖြစ်တယ်အဲ့တော့ဖြစ်ပျက်သမျှတွေဟာအစိုးရတိုင်းမှာတာဝန်ရှိတယ်အဲ့ဒီအစိုးရနှစ်ခုနောက်မှာ2008ဖွဲ့စည်းပုံအရလာလုတ်ပိုင်ခွင့်နေခံစားနေတဲ့တပ်မတော်ကတော့ဟိုထိတ်ဆုံးကတာဝန်ရှိဆုံးလို့ကျွန်တော်အဲ့လိုမြင်ပါတယ်
ICJ နဲ့ ICC တရားရုံးတွေရဲ့အမှုကိုရင်ဆိုင်နေရတဲ့မြန်မာနိုင်ငံဟာလာမယ့်အနာဂတ်ကာလမှာမကောင်းတဲ့အကျိုးသက်ရောက်မှုတွေရှိလာနိုင်တယ်လို့ကတိကဥခင်မောင်စောကသုံးသပ်ပါတယ်
။ဒီအမှုတွေကသူတို့ဆွဆွဲချက်တွေကိုပြပြီးသူတို့ဘက်ကနိုင်သွားရင်တော့ဘာမှပြဖို့မကောင်းတဲ့အကျိုးသက်ရောက်မှုတွေရှိမှာပေါ့ဗျာ။ဟိုမှာစီးပွားရေးရပေးဆိုတာတို့နိုင်ငံရေးရပေးဆိုတာတို့အဲ့လိုမျိုးတွေပေါ်လာနိုင်တယ်ပေါ့။ဒါပေမဲ့အဲ့ဒီတရားရုံးတွေဘာတွေမှဆိုတာအနည်းဆုံးတော့၃နှစ်၄နှစ်လောက်ကြာနေမှာပဲဒီဇမလာဆမ်းမှာစောင့်ကြည့်ပါဦးဆွေရတင်တင်မတင်နဲ့ဆိုတာကအဲ့ဒါပထမအဆင့်အဲ့မှာဆွေရမတင်နေဘူးဆိုရင်ဒါပြီးသွားပြီပဲ
ဒီဇမလာကြာရင် ICJ နိုင်ငံကတရားရုံးမှာဂမ်ဘီယာနိုင်ငံကရောမြန်မာနိုင်ငံကပါနှစ်ဖက်စလုံးကရှောင်လဲချက်တွေပေးရမှာဖြစ်ပါတယ်ဂမ်ဘီယာနိုင်ငံဘက်ကငှားရမ်းထားတဲ့ဝါရှင်တန် DC အခြေစိုက်ဖော်လီဟော့ဥပဒေအကျိုးဆောင်အဖွဲ့ကတော့မြန်မာဘက်ကရိုဟင်ဂျာဒုက္ခသည်တွေအပေါ်လူမျိုးရုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တဲ့ဆိုတော့ခိုင်မာတဲ့အထောက်အထားတွေရှိကြောင်းပြောဆိုထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချထားတဲ့မြန်မာအစိုးရကတော့ဒီအမှုကိုရင်ဆိုင်ဖို့ကျွမ်းကျင်တဲ့နိုင်ငံတကာဥပဒေပညာရှင်တွေကိုငှားရမ်းထားတယ်လို့ပြောဆိုထားပါတယ်ခင်ဗျာ
။ကိုညာဝင်းအောင်တင်ပြခဲ့တာပါ။အခုတခါတော့လူမျိုးလူရွယ်တွေရဲ့ကျန်းမာရေးနဲ့ဆိုင်တဲ့ WHO အစီအခံစာတစ်စောင်အကြောင်းတင်ပြခြင်းပါတယ်။ကမ္ဘာတဝန်းမှာအသက်17နှစ်ကနေ18နှစ်အထိကြီးကောင်ဝင်ကားစားလူငယ်တွေနဲ့ဆက်ကြသက်တွေဟာကျန်းမာရေးအတွက်လိုအပ်တဲ့နေစဉ်ပုံမှန်ကိုလက်လှုပ်ရှားမှုတွေကိုလုံလုံလောက်လောက်မလုပ်ကြတဲ့အကြောင်းလေ့လာချက်အသစ်တစ်ခုကတွေ့ရှိထားပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ပထမဆုံးအကြိမ်ကမ္ဘာလုံးဆိုင်ရာလေ့လာပြုစုထားတဲ့အစီရင်ခံစာကိုကမ္ဘာကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်လိုက်တာဖြစ်ပါတယ်ဒီအစီရင်ခံစာမိတ်ဆက်ပွဲကိုကိုယ်တိုင်သွားရောက်တရယူခဲ့တဲ့ VOA သတင်းတော် Lisa Schlein ပြောပြထားတဲ့သတင်းလွှာကိုမတ်ကင်ပျူထွေးကတင်ပြပေးပါမယ်ခင်ဗျာ
ကမ္ဘာတဝန်းနိုင်ငံပေါင်း146နိုင်ငံမှာရှိတဲ့ကြီးကဝင်စားနဲ့ဆယ်ကျော်သက်အရွယ်ကလေးငယ် 1.6 တန်းကိုလေ့လာပြီးဒီအစီရင်ခံစာကိုပြုစုခဲ့တာပါဒီအထဲမှာတွန်ဂါ ဆာမိုအာ အာဖဂနစ္စတန်နဲ့ဇမ်ဘီယာလေးနိုင်ငံကလွဲလို့ကျန်တဲ့နိုင်ငံတွေမှာဆိုရင်မိန်းကလေးတွေဟာယောက်ျားလေးတွေထက်ပိုပြီးတော့ကိုလက်လှုပ်ရှားမှုနေတာကိုတွေ့ရပါတယ်ဒီလိုယောက်ျားလေးနဲ့မိန်းကလေးကြားကိုလက်လှုပ်ရှားမှုကွာခြားချက်အများဆုံးကတော့အမေရိကန်နဲ့အိုင်ယာလန်နိုင်ငံတို့ဖြစ်ပြီးဒီနှစ်နိုင်ငံမှာမိန်းကလေးတွေဟာယောက်ျားလေးတွေထက်15ရာခိုင်နှုန်းလှုပ်ရှားမှုပိုနေတယ်လို့အစီရင်ခံစာကဆိုပါတယ်ကြီးကဝင်စားနဲ့ဆယ်ကျော်သက်အရွယ်ကလေးငယ်တွေအနေနဲ့တနေ့ကိုတနာရီလောက်အတော်အသင့်ဒါမှမဟုတ်ဒီထက်ပိုတဲ့ကိုလက်လှုပ်ရှားမှုရှိတဲ့တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအကြံပြုထားတာပါအခုလေးလာချက်ကိုဦးဆောင်ပြုစုခဲ့သူကတော့ WHO ရဲ့ကိုဝင်တဲ့မွေးကင်းစာကလေးငယ်နဲ့ကြီးကဝင်စားဆယ်ကျော်သက်အရွယ်ကလေးချမ်းမာရေးဌာနကသိပ္ပံပညာရှင်တဦးဖြစ်တဲ့ Regina Gatho ပါ။ကျမ်းမာရေးအတွက်တနေ့ကိုမိနစ်60ကြာကိုလက်လှုပ်ရှားဖို့လိုအပ်ပြီးမိနစ်20လှုပ်ရှားပြီးတိုင်းခဏနာပြီးတော့တနာရီပြည့်တဲ့အထိလုပ်နိုင်တယ်လို့သူကပြောပါရယ်
။ They get in better heart health. They have better respiratory fitness.
ဒီလိုလှုပ်ရှားသူတွေဟာနှလုံးကျန်းမာရေးပိုပြီးတော့ကောင်းကြသလိုအသက်ရှူလမ်းကြောင်းကျန်းမာရေးလည်းပိုကောင်းပါတယ်။သတိပိုရှိကြပြီးတော့လေးလာသင်ယူရမှာလည်းပိုပြီးတော့လျှင်မြန်ဖြက်လက်ကြပါတယ်။လူမှုဆက်ဆံရေးပိုင်းမှာလည်းသူတို့ကပိုတော်ပါတယ်။ကိုယ်နဲ့လှုပ်ရှားကြတဲ့ကလေးတွေဟာအရွယ်ရောက်လာတဲ့အခါမှာလည်းသူများထက်ပိုပြီးတော့လျှင်မြန်ဖြက်လက်ပြီးတော့ကျန်းမာရေးပိုကောင်းကြပါတယ်
။ကျောင်းကိုလမ်းလျှောက်သွားတာ၊စပိန်စီသွားတာ၊အုပ်စုလိုက်အားကစားလုပ်တာ၊ကခုံတာ၊အိမ်လုပ်တွေကိုလုပ်တာကိုလက်ကျမ်းမာရေးပညာပေးနဲ့စနစ်တကျစီစဉ်လှုပ်ဆောင်တဲ့လေ့ကျင့်ခန်းတွေမှာပါဝင်တာစသဖြင့်ဘယ်လိုကိုလက်လှုပ်ရှားမှုမျိုးပဲဖြစ်ဖြစ်လှုပ်တဲ့လို့ get ho ကပြောပါရယ်ကမ္ဘာတဝန်းမှာလူငယ်ကလေးငယ်တွေကိုလက်လှုပ်ရှားမှုလုံလုံလောက်လောက်မရှိတာကိုအခုလေ့လာချက်ကတွေ့ရှိခဲ့တာပါမိန်းကလေး85ရာခိုင်နှုန်းနဲ့ယောက်ျားလေး88ရာခိုင်နှုန်းဟာ WHO ကအကြံပြုထားတဲ့တနာရီထက်မနည်းကိုလက်လှုပ်ရှားတာမျိုးကိုတောင်မှမရှိကြတာပါအခုလိုလှုပ်ရှားမှုနည်းစီတဲ့အကြောင်းရင်းတချို့ကိုတော့အစီအကံစာကိုပူးတွဲရေးသားသူလီယန်ရိုင်လီကအခုလိုပြောပါတယ
် We have had this electronic revolution that seems to have changed adolescents movement patterns and encouraging
young people to lose their voice ကိုပါပြောင်းလဲသွားစီပါတယ်အထိုင်များပြီးတော့လှုပ်ရှားမှုနည်းသွားတာလမ်းလျှောက်နေပြီးတော့ကားစီးချိန်ပိုများတာဘာမှလှုပ်လှုပ်ရှားရှားသိမ့်မရှိတော့ဘဲနဲ့ digital ပစ္စည်းတွေနဲ့ပဲပိုးပြီးတော့ချိန်ကုန်လာကြတာပါ
ဒါကြောင့်စာသင်ကျောင်းတွေအနေနဲ့ခနာကိုကျမ်းမာရေးဆိုင်ရာပညာပေးမှုတွေပိုလုပ်ပြီးရှင်းပြိုင်ကစားရတဲ့ကိုလက်လှူရှာအားကစားနည်းတွေကိုပို့ပြီးတော့အားပေးဖို့လိုအပ်တယ်လို့ WHO အဖွဲ့ကြီးကပြောပါတယ်။မြို့တွေရက်ွက်တွေကတာဝန်ရှိအကြီးအကဲတွေအနေနဲ့လည်းလူငယ်တွေဘေးရန်ကင်းကင်းနဲ့လွတ်လွတ်လပ်လပ်လမ်းလျှောက်နိုင်စပိတ်စီးနိုင်တဲ့လမ်းကြောင်းတွေကိုပို့ပြီးတော့ဖန်တီးပေးဖို့ WHO ကအကြံပြုတိုက်တွန်းထားပါတယ်။လူငယ်တွေအထက်ပန်းချက်လိုနေရာတွေမှာလုံးကျုံစိတ်ချရပြီးအပန်းပြေကိုလက်လှူရှာကစားနိုင်တဲ့နေရာတွေဖြစ်အောင်ဒီဇိုင်းပုံစံရေးဆွဲဖို့မြို့ပြစီမံကိန်းတွေကလည်းဒီနေရာမှာအရေးပါတဲ့အခမ်းအနားမှာရှိတယ်လို့ WHO ကပြောပါတယ်ရှင
်။ Mac Computer ပြောပြသွားတာပါ။အခုတော့ကမ္ဘာမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်မတွေကိုမူလအပေါ်မပြတ်မတ်ဤတန်စင်ကကောက်နှုတ်တင်ပြပေးပါမယ်ခင်ဗျာ
မြန်မာနိုင်ငံအပေါ်လွဲမှားပြီးတော့ချမှတ်နေတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကမဆိုင်သူတွေကိုထိခိုက်နေတဲ့ဆိုတဲ့ခေါင်းစဉ်နဲ့ခိုင်ခိုင်နွယ်ရေးထားတဲ့ဆောင်မကို asia.nike.com မှာဖတ်ရပါတယ်ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်9သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အနောက်နိုင်ငံဆူရီနဲ့လူခွင့်ရေးဖွဲ့စည်းတွေကအကျေတဝင့်ရှုံချနေပြီးတော့ဒီလိုလုပ်ရတဲ့အတွက်မြန်မာကိုအပြစ်ပေးလိုတဲ့သဘောနဲ့ဒဏ်ခတ်မှုတွေကရခိုင်ပြည်ဖွံ့ဖြိုးရေးလူသားချင်းစာနာမှုလုပ်ငန်းတွေလုပ်ကိုင်နေတဲ့ဒေသခံတွေကိုထိခိုက်နေတယ်လို့ရေးသားထားပါတယ်။တင်ပို့ကုန်အခွန်ကင်းလွတ်ခွင့်ပေးထားတာတွေကိုကန့်သက်ပစ်ဖို့ဥရောပသမဂ္ဂ EU ကမကြသေးခင်တုန်းကလှုံ့ဆော်မှုဟာမြန်မာနိုင်ငံတွင်းကကုမ္ပဏီတွေပိတ်တဲ့အထိဖြစ်စေနိုင်ပြီးတော့ဒေသခံတွေအလုပ်ကိုင်ဆုံးရှုံးရမယ့်အဖြစ်ကြုံရနိုင်တယ်လို့ရေးသားထားပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေပေါ်မှာအခွန်တက်ညာထားမှုကြောင့်မြန်မာနိုင်ငံတွင်းကအထည်ချုပ်လုပ်ငန်းလိုစက်ရုံတွေကတင်ပို့ဖို့အဆင်ပြေနေတာဖြစ်ပေမဲ့လည်းဓာတ်ခတ်ပိတ်ဆို့မှုတွေချလိုက်ရင်တော့အထည်ချုပ်လုပ်ငန်းတွေထိခိုက်နိုင်တယ်လို့ရေးသားထားပါတယ်။စစ်တပ်နဲ့ဆက်ဆက်တဲ့ခရိုနီလုပ်ငန်းတွေကိုထိခိုက်အောင်လို့ဓာတ်ခတ်ပိတ်ဆို့မှုတွေချမှတ်တာသပိတ်မောက်တာတွေလုပ်တယ်ဆိုပေမဲ့လက်တွေ့မှာတော့ခီးသွွားလုပ်ငန်းနဲ့အထည်ချုပ်လိုလုပ်ငန်းငယ်တွေနဲ့တာမန်အလုပ်သမားတွေပဲထိခိုက်ရတယ်လို့ထောက်ပြထားပါတယ်။မြန်မာနိုင်ငံကိုအထူးကြံဖြစ်အောင်လုပ်တာကဒုက္ခတွေအရေးမှအထောက်အကူမဖြစ်တဲ့အကြောင်းဒီလိုလုပ်မဲ့အစားမြန်မာပြည်သူတွေရဲ့ဖွံ့ဖြိုးတိုးတက်ရေးကိုနိုင်ငံတကာအသိုင်းအဝိုင်းကဝိုင်းဝန်းကူညီမှအကျိုးများမယ်လို့ထောက်ပြရေးသားထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်။လွတ်လပ်စွာတင်ပင်ဖွဲ့စည်းခွင့်စီမင်းစည်းကမ်းတွေကိုသဘောတူလိုက်ပြီးဆိုတဲ့ကောင်းစဉ်နဲ့ Best Right ရေးသားထားတဲ့ဆောင်းပါးကို justdial.com မှာဖတ်ရပါတယ်။လုံဆောင်ပူပေါင်းအသွင်ပြောင်းလို့ဆိုရမယ် ACD သဘောတူညီချက်အဖွဲ့ဝင်ကုမ္ပဏီတွေရဲ့အဝတ်ထည်တွေကိုချုပ်လုပ်တဲ့မြန်မာနိုင်ငံကစည်းရုံတွေဟာ၈လကြာစီစဉ်ညှိနှိုင်းပြီးတဲ့နောက်လွတ်လပ်စွာတင်ပင်ဖွဲ့စည်းခွင့် FOA ဆိုင်ရာလမ်းညွှန်ချက်တွေကိုသဘောတူလိုက်ပြီးလို့ရေးသားထားပါတယ်။ ACD သဘောတူညီချက်ဟာအလို့သမားသမဂ္ဂတွေနဲ့နိုင်ငံတကာကအဝတ်ထည်ကုမ္ပဏီကြီးတွေအယောင်ဆိုင်တွေကြားမှာလက်မှတ်ရေးထိုးထားတဲ့အထည်ချုပ်လုပ်ငန်းကဏ္ဍအသွင်ကူးပြောင်းရေးနဲ့စာဝတ်နေရေးလုံလောက်တဲ့လောက်ခလားစာဆိုင်ရာသဘောတူညီချက်လည်းဖြစ်ပါလေဒီသဘောတူညီချက်ကို H&M Bestseller Next နဲ့ Primark တို့အပါအဝင်အဝတ်ထည်ကုမ္ပဏီကြီးအခု20ကလက်မှတ်ရေးထိုးထားတယ်ဖြစ်ပါလေအလုပ်ရှင်နဲ့အလုပ်သမားတွေကြားအပြန်အလှန်ပြောဆိုခွင့်နားလည်မှုရှိဖို့နဲ့အလုပ်ခွင့်ပြဿနာတွေကိုဝိုင်းဝန်းဖြေရှင်းနိုင်ဖို့ရည်ရွယ်ပြီးတော့ FOA စီမင်းစည်းကမ်းတွေကိုချမှတ်တာလို့ရည်သားထားပါတယ်ပြည်ပဆိုင်ရာအလုပ်သမားဥပဒေစံတွေနဲ့အညီလှုံ့ဆော်နိုင်ဖို့ဖြစ်တယ်ဆိုပြီးတော့လည်းရည်သားထားတာပါကမ္ဘာလုံးဆိုင်ရာအလုပ်သမားသမဂ္ဂ Industry Yo မှာပါဝင်တဲ့ H&M Bestseller New Look Nix စတဲ့ကုမ္ပဏီတွေကကိုယ်စားလှယ်တွေနဲ့မြန်မာနိုင်ငံစက်ရုံအလုပ်သမား Federation IWFM နဲ့ဆက်ဆက်သူတွေကနိုဝင်ဘာလ15ရက်နေ့တုန်းက FOA စီမင်းတွေအကြောင်းရန်ကုန်မြို့မှာဆွေးနွေးခဲ့ကြတယ်လို့လည်းရေးသားထားပါတယ်စက်ရုံအလုပ်ရုံအစ်စ်မှာအသုံးဝင်ရုံသာမကစက်ရုံရဲ့အစဉ်တန်းမြင့်တင်ပြီးတော့အတူတကွလှုပ်ဆောင်နိုင်ဖို့ပညာပေးတဲ့အနေနဲ့လည်းလှုပ်ဆောင်ဖို့ဒီဆွေးနွေးပွဲမှာပြောဆိုခဲ့ကြတယ်လို့ရေးသားထားပါတယ်။ဒီလုပ်ငန်းစဉ်နောက်တစ်ဆင့်ဖြစ်တဲ့စက်ရုံအလုပ်သမားတွေနဲ့ကြီးကြပ်သူတွေကိုဒီစီမင်းစည်းကမ်းတွေအကြောင်းအသေးစိတ်ရှင်းပြရေးဆောင်ရွက်သွားဖို့ကိုလည်းသဘောတူထားတယ်လို့ရေးသားထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်
။မဧတန်စင်ကောက်နှုတ်တင်ပြသွားတာပါ။ VOA American အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ဒီစက်မဲ့ဒုတိယပိုင်းအစီအစဉ်မှာအမျိုးသမီးကန်တာသုတဆုံလင်း American တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 နာရီအစီအစဉ်ပြပချင်းည 10:00 နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတော်တာရှင်များခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ကစနေနေ့မနက်ပိုင်းထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့အမျိုးသမီးကန္တာသုတဆုံလင် American တခွင်ကိုနားဆင်ရမှာဖြစ်ပြီးသိပ္ပံနဲ့နှီးပညာကန္တာမှာတော့
အဲ့ဒီမှာလူကြီး50ရာခိုင်နှုန်းတဝက်လောက်ကမျောကြီးကိုမိခိုးပြီးတော့တောက်သုံးကြီးအတွက်ဒီဝယ်လာလုံနေကြတာ။စီပင်ကြီးလက်လမ်းမမီတဲ့နေရာတွေအများဆုံးကျွန်တော်တို့
မြန်မာနိုင်ငံရေးအမြင့်မြင့်ကော်မတီရဲ့အကြံပေးဦးမြင့်သိရဲ့ရန်ကုန်မြို့ကြီးနဲ့မြေရောက်ရေးအခြေတွေဆွေးနွေးချက်ကိုမကြာခင်နှာစင်ကြရမှာဖြစ်ပါတယ်။ဒီလိုအစီအစဉ်တွေကအရင်ဆုံးအမျိုးသမီးကဏ္ဍကိုနှာစင်ရပါမယ်။အမျိုးသမီးတွေဥဆောင်ပါဝင်တဲ့ကမ္ဘာတဝန်းကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတက်ကြွလှုပ်ရှားသူတွေဆန္ဒပြနေချိန်မှာမိုးမြရေကြီးတဲ့ဘီယက်နေရီတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအတွင်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးမှာလည်းစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်။မြန်မာနိုင်ငံမှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုကိုရန်ဦးဆောင်ဆောင်ရွက်နေတဲ့အခြေအနေတွေနဲ့အမျိုးသမီးတွေရဲ့ဦးဆောင်ပါဝင်မှုအခမ်းအနားတွေကဏ္ဍတွေကိုမြန်မာအစိမ်းရောင်ကွန်ရက်တာဝန်ခံသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူဒေါ်ဒေဝီတန့်စင်ကိုမတ်စုမြတ်မွန်ကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
'Cause it only serves to make me more determined to achieve my final goal.
ဒီပဝင်းတင်ခင်းတင်းကြီးဓမ္မကြီးဆိုတော့လေတော်လေးတော့ကဒါကဘာကြီးနဲ့ကြောင်းလဲနေတဲ့ကိစ္စဒီပေါ့မြန်မာနိုင်ငံနဲ့လည်းဆက်ဆက်နေတဲ့ကိစ္စဒီမှာအစိုးရကိုတော့ဒါတွေလုပ်တဲ့နဲ့ဒါတွေမလုပ်တဲ့မူလို့ထောက်ပြတယ်လို့တစ်ဖက်မှာလည်းတစ်ချိန်တည်းမှာပဲဒီပြည်သူလူထုကိုလည်းเนาะဒီဘ ഹു တုတ္တဒီပြင်ဟာသေးတဲ့အနေနဲ့အဲ့ဒီကိစ္စတွေဟာကမ္ဘာနဲ့မြန်မာကိုရောသဘာဝပတ်ဝန်းကျင်အရဘေးရန်ဒီရီဖြစ်လာနိုင်တယ်ဆိုတဲ့စာအုပ်တွေပြည့်စုံပေးတယ်၊သင်တန်းတွေပေးတယ်အဲ့ဒါတွေကိုအဓိကထားလုပ်ပါတယ်။အဲ့တော့ဒေါ်လေးတို့လုံနေတဲ့ကိစ္စတွေကတော့နံပါတ်၁အနေနဲ့ပြောရမယ်ဆိုရင်တော့ဒီ Global Energy Transition ကြီးပေါ့ကမ္ဘာနဲ့အတူရွေ့နေတဲ့စွမ်းအင်ကိစ္စကြီးပါပဲ။ဒါလည်းကမ္ဘာကြီးပြုနေမှုကိုအဓိကနေရာမှာဒုက္ခပေးနေတဲ့ကိစ္စပဲလေ။အဲ့တော့ဒေါ်လေးတို့ဟာအခုမှမဟုတ်ပါဘူး။သမရာကြီးဦးသိန်းစိန်လက်ထက်ဆဲကဒါတွေကိုနော်ကောင်းကင်ပြအတွက်တက်တင်တန်းချုပ်ပြီးတော့ဒေါ်လေးတို့ဒီကြောင်ကြီးတွေကန့်ကွက်တဲ့အနေနဲ့ဒေါ်လေးတို့စာအုပ်တွေထုတ်ခဲ့တဲ့တမန်တွေပေးခဲ့ပါတယ်။အခုလိုအရေးပေါ်အခြေအနေကမ္ဘာကြီးရဲ့ပုံနေမှုဟာဒီကမ္ဘာဝဘေးအန္တရာယ်ကြီးရိုက်ခတ်မှုဟာဗမာပြည်အပါအဝင်ကမ္ဘာအခွားမှာဖြစ်နေတဲ့ကိစ္စတွေကိုတော့ဒေါ်လေးတို့ကအခုပို့ပြီးတော့အာယုံဆိုင်ပြီးတော့ဒါတွေကိုပြောနေပါတယ်။အဲ့တော့အဓိကကဘာလဲဆိုတော့ဒီကြောင်ကြီးရဲ့ကိစ္စပေါ့။ဓမ္မပြရလဲစွန့်အင်ရိုးနေတယ်ဆိုတော့ကြောင်ကြီးတွေကိုသူတို့ကအမတန်မှတန့်ရှင်နဲ့เนาะဂျပန်ကြီးပညာ၊အမေရိကန်ကြီးပညာ၊ကိုရီးယားကြီးပညာတွေနဲ့ရုပ်မယ်။ရှင်းပွားရေးကိုဥမော့မယ်ဆိုတဲ့နေရာမှာအားလုံးဟာ renewable energy ပေါ့လေ။ပြန်ပြင်းနဲ့စွန့်အင်ဈာကိုင်နှုံးတွေကိုဖြင့်ပြီးတော့တောင်တွေးရဲ့ယာကိုင်နှုံးတုံးတာကိုရှော့နေတဲ့အချိန်မှာဗမာပြည်ကဒါမျိုးကိုမမှတ်ထိုးထားပြင်နဲ့ဒီစက်ယုံအလုတ်ယုံနေမှာเนาะဒီတိုင်းနယ်ပြည်နယ်တွေမှာရောရန်ကုန်မြို့မြို့စုံမြို့ဖြားတွေမှာရောဒီတောင်တွေးနဲ့ပဲ coal fire plant တွေနဲ့ပဲအပူစွမ်းအင်နဲ့စက်ယုံတွေလဲနေတာရှိတော့အန္တရာယ်တော်တော်များပါတယ
်ဟုတ်ကဲ
့เนาะအဲ့ဒါလေးကိုဒေါ်လေးကတော့အခုတိုက်တိုက်တွန်းတွန်းပေါ့လေအရေးပေါ်အချိန်တွေဖြစ်နေတဲ့အတွက်เนาะဒီ NLD အစိုးရကိုလည်းစာတင်တာတို့ဘာတို့အတိသေးတာတို့เนาะဒါတွေကိုပို့နေပါတယ်လို့
ဟုတ်ကဲ့
ဟိုဒေါ်လေးပြောချင်တာကလူငယ်ပိုင်းမှာเนาะလူငယ်တွေကြတော့လေအခုဂရီတာလေးလှုပ်လိုက်တယ်ပေါ့ကဘာကြီးသူတို့ရဲ့အနာကစံငဲမဲ့ကဘာကြီးဟာသူတို့အတွက်လုံခြုံအောင်เนาะစံညာမမာနဲ့သူတို့တက်ရှိပြီးတော့သူတို့အသက်မိုးဝင်းချောင်းကြီးအတွက်ကဘာလူသားတွေအတွက်တိုက်ပွဲဝင်တဲ့အခါမှာမြန်မာနိုင်ငံကခလေးတွေကလေเนาะကဘာနဲ့အတူရှေ့ရှားမှုမှာတဲ့ကြွားတော်နဲ့တာဝန်တည်တည်ပါတဲ့အတွက်နောက်တစ်ခုကရာဒီဥဒုကြောင်းလဲဖို့ဖြစ်နေတဲ့စီမံကိန်းတွေကိုလည်းနောက်အပြီးတိုင်ရပ်ပေးဖို့သူတို့တောင်းဆိုပြီးတော့အားလုံးပြည်သူတရားလုံးအစွာပေါင်းစုံပါဝင်ပြီးတော့ကိုယ်ဆိုင်ရာအစိုးရကိုတောင်းဆိုနေကြပါလေ
ဟုတ်ကဲ့ပါရှင်ကဘာတဝမ်းမှာလည်းဥရရာတိဖောက်ပြန်မှုတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးတော့နိုင်ငံခေါင်းဆောင်တွေအနေနဲ့ကဘာခေါင်းဆောင်တွေအရေးတူဆောင်ရွက်ပေးပါဆိုပြီးတော့တိုက်တိုက်တွန်းတွန်းနဲ့ကိုတောင်းဆိုနေကြရစေအခြေအနေမှာဖြစ်နေတယ်ပေါ့နော်ဆိုတော့မြန်မာနိုင်ငံအနေနဲ့ကရောအုပ်ချုပ်ရေးပိုင်းအာဏာပိုင်တွေဘက်ကအထူးသဖြင့်ဒီဥရရာတိဖောက်ပြန်မှုတိုက်ဖြတ်ရေးပိုင်းမှာအဓိကတာဝန်ရှိတဲ့သူတွေဘက်ကပူးပေါင်းဆောင်ရွက်မှုတွေရှိပါသလားဒီပေါ်မှာရောကျေနပ်အားရမှုရှိလားပေါ့နော်နောက်သူတို့တာဝန်ရှိတဲ့သူတွေဘာတွေလုပ်ပေးဖို့ရောလိုအပ်တယ်လို့ထင်ပါလဲရှင်
ကလေးတို့မြန်မာနိုင်ငံဒီတဘာဝပတ်ဝန်းကျင်ဒီချိန်ပိန်ရေးကိစ္စနဲ့ပတ်သက်ရင်နော်တိုက်ပြီးတော့ဒီစိတ်ပါဝန်ဆောင်မှုပေါ့နော်အဲ့ဒီမှာအများအားနည်းပါတယ်ဘာဖြစ်လို့လဲဆိုတော့ဒေါ်လေးတို့စပြီးတဘာဝပတ်ဝန်းကျင်ချိန်ပိန်ရေးစလုပ်တဲ့အချိန်မှာနော်ဒီပညာပေးစာအုပ်တွေအောင်ပင်လယ်လိုမဂ္ဂဇင်းတွေပေါ့နော်အဲ့ဒါတွေထုတ်တဲ့အချိန်မှာအစိုးရအကြောင်းတွေပေါ့2017ခုနှစ်မှာပေါ့အဲ့ဒီအချိန်အထိဟာဒေါ်လေးတို့မှာဒီကိုယ့်ရဲ့တိုင်းပြည်ရဲ့ဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဥပဒေဆိုတာမရှိဘူးအနှစ်50เนาะအဲ့တော့ဒါအဲ့လိုမရှိဘဲနဲ့ဒေါ်လေးတို့က FDI ပေါ့ Foreign Direct Investment တွေကိုဖိတ်ခေါ်နေတယ်အခုလို Lebanon ကိစ္စတို့မြေဆုံကိစ္စတို့ဒါတွေကအများအန္တရာယ်များပါဘာလဲဆိုတော့ဟလာရှင်ရှိပြီးတော့သူရှင်ကိုဖိမို့ဒီချိုးမရှိတဲ့အခါမှာတော်တော်အန္တရာယ်များတယ်ဒါကြောင့်မလို့ဒေါ်လေးတို့ကဤပညာဟလာဒီဥပဒေဤဥပဒေနောက်ကမ္ဘာစံချိန်စံညွှန်းတွေကိုလုပ်ပေးဖို့နောက်တော့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနတိဒါလုပ်ပေးဖို့ဆိုတာကိုဒေါ်လေးတို့တောင်းဆိုခဲ့ပါတယ်နော်အဲ့ဒီခါမှာ2012မှာဖြစ်လာပါတယ်ဒါပေမဲ့ဥပဒေကတော့2015ဒီဇင်ဘာလောက်မှမှဤဥပဒေကြီးကထွက်တာပါဒါကမတားနောက်ကျပါတယ်နောက်ကျတဲ့အတွက်လည်းဗမာပြည်မှာဒီမှန်ကိန်းနေနဲ့ပတ်သက်ပြီးတော့ပြည်သူလူထုနဲ့ဒေသခံနဲ့အစိုးရနဲ့ကုမ္ပဏီနဲ့မှာပြဿနာတွေကဒီနေ့အထိဖြစ်ရှင်းလို့မပြီးသေးပါဘူး။အဲ့တော့နောက်ထပ်တုန်းကလည်းအတွေ့အကြုံအရာပေါ့လေ။အဲ့ဒီတုန်းကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုလည်းစိတ်ဝင်စားမှုအားနည်းတဲ့အချိန်ရောဆိုတော့အဲ့ဒီကာလမှာဖြစ်ခဲ့တဲ့နောက်ထပ်ကိုနော်ဒီမိုးလေဝသဌာနကပညာရက်နဲ့ဒါတွေအဖြစ်ရင်ဘလို့ပါဆိုပြီးတော့ဒါတက်ဆိုင်ရပေါ့နော်။အနာပိုင်းတွေအထိတင်ခဲ့တယ်ဒါပေမဲ့ဒီပြည်သူလူထုနော်အထိတ်တလန့်စိုးရိမ်မှုဖြစ်နေဆိုပြီးအစိုးရအနေနဲ့လည်းအတွေ့အကြုံအားနည်းမှုနဲ့စောစောစီးစီးပေါ့အတီသေးတာတို့ကြိုတင်အတီသေးတာတို့ဟလာနေရာရွှေ့ပြောင်းပေးတာတို့ဒီပြည်နိုင်ငံနေအတွေ့အကြုံရှိတဲ့နိုင်ငံတွေလို့မလုပ်ခဲ့ဘူးအဲ့ဒီအချိန်မှာတော့လေးတို့မှာအသက်ဆုံးရှုံးမှုအိုးအိမ်ကြီးစိမ်အားလုံးပျက်စီးတာတွေဟာဒီနေ့အထိမြဝကျွန်းပေါ်မှာခံစားနေရတော့မှာပဲအဲ့တော့ဒေါ်လေးတို့မှာဒီရေဘေးအန္တရာယ်ဆိုတာ2015ကနေအဲ့တော့ဆောက်ကဖြစ်လာတာအခုဆိုညေပြိုတာတွေပါမွန်ဒီနယ်မှာကြီးကျယ်ဖြစ်တယ်အဲ့တော့ပြောချင်တာကအစိုးရတွေမစိုးရင်မလွန်ပါနဲ့နော်အတိပေးတဲ့နာကိုစောစောပေးပါဒါမှပြင်ဆင်ချိန်ရမယ်နော်ကြောင်းရွှေ့ထားတဲ့နေရာကိုကြောင်းရွှေ့ပေးရမယ်လို့ဒေါ်လေးကတော့အကြံပေးချင်ပါတယ်
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံမှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနောက်ရာသီဥတုကပ်ဘေးတိုက်ဖျက်ရေးလှုပ်ရှားဆောင်ရွက်မှုတွေမှာအထူးသဖြင့်အမျိုးသမီးတွေရဲ့ပူးပေါင်းပါဝင်ဆောင်ရွက်မှုအနေအထားကရောဘယ်လိုများရှိပါလဲဒီဒေါ်လေးကိုနိုင်ကလည်းဒေါ်ဒေဝီသန်းစင်အနေနဲ့ကလည်းဒီအမျိုးသမီးဒီသဘာဝပတ်ဝန်းကျင်ထိန်းသိမ်းလှုပ်ရှားသူတယောက်အနေနဲ့ဖြစ်တည်ပြီးတော့မှဥဆောင်ပြီးပါဝင်လှုပ်ရှားနေတဲ့သူဆိုတော့မြန်မာအမျိုးသမီးတွေရဲ့ပူးပေါင်းပါဝင်ဆောင်ရွက်မှုအနေအထားကရောဘယ်လိုများရှိပါလဲရှင်
အဲ့အဲ့ဒါကတော့ဒေါ်လေးတို့မြင်နေရပါတယ်အထူးသဖြင့်ပေါ့နော်ဒီလူငယ်တွေလှုပ်ရှားမှုအဖွဲ့အစည်းတွေမှာအမျိုးသမီးလေးတွေကတွေ့နေရတယ်နော်တော်တော်များများပဲဒါပေမဲ့လို့ဒေါ်လေးတို့ဒီဖြတ်တန်းလာတဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဒီလှုပ်ဆောင်မှုတွေရဲ့အတွေ့အကြုံအရာပေါ့အရင်အစိုးရလက်ချက်မှာတော့ဒေါ်လေးတို့က policy ပေါ့မူဝါဒအကြောင်းတွေကိုပြောလို့မရအဲ့တော့ဒေါ်လေးတို့ကိုနှိုက်ကိုကခုနလိုဟောပြောပွဲတွေမှာနော်ဘာတွေပြောရလဲဆိုရင်ဒီပရိတ်တ်ကိုရောပြည်သူကိုရောအဲ့ဒီထက်မှအားလုံးပေါ့နော်ဒီလူငယ်တွေလည်းပါတာပေါ့ဒီအပင်ဆိုင်ဖို့နဲ့အမိုက်ကောက်ဖို့လောက်ပဲပြောလို့ရတယ်အဲ့တော့ဒေါ်လေးတို့ရဲ့လူငယ်တွေကဘာထင်သွားလဲဆိုတော့အော်တဘာဝပတ်ဝန်းကျင်ဆိုတာအမိုက်ကောက်တာနဲ့တပင်ဆိုင်တဲ့အလုပ်ပါလားလို့ထင်သွားတယ်အမှန်မဟုတ်ပါဘူးအဲ့တော့ဒေါ်လေးပြောချင်တာကအခုအမျိုးသမီးတွေပါတယ်ဟလာအထူးသဖြင့်ဒီဆွတ်တော်ထဲမှာ30ရာခိုင်နှုန်းလို့ဘလောက်နဲ့တတ်မှတ်ပြီးလုပ်နေတာလေအများကြီးပါဝန်တာစီရလည်းကောင်းပါလေဒါပေမဲ့လို့ဒေါ်လေးတို့တိုင်းပြည်ဟာတရားစာတကျွဲဝါးတဲ့တိုင်းပြည်ပါနောက်တော့ကဘာဝအလှအပတွေနေရာလည်းတိုင်းနဲ့ပြည်နယ်အလိုက်မရှိတဲ့နေရာမရှိပါဘူးတိုင်းနဲ့ပြည်နယ်တိုင်းမှာသူ့ဟာနဲ့သူ့အလှနဲ့ကိုယ်စီရှိကြတယ်အရင်လိုပဲတွုံးမဲ့ဆွတ်မယ်နော်ဒါဒီလိုစီမံကိန်းတွေနဲ့ပဲတည်ထောင်မယ်ဆိုရင်တော့မှားပါလိမ့်မယ်ကိုယ်အလှတွေကိုယ့်ရဲ့ delay တွေနော်ကိုယ့်ရဲ့ရင်ကျေးမှုတွေပြတ်သွားနိုင်ပါလေဒါကြောင့်မလို့အမျိုးသမီးတွေကိုဒေါ်လေးတိုက်တွန်းချင်တာပြောချင်တာကတော့ဒီမူဝါဒဘိုင်းဖြစ်တဲ့ policy တဘာဝပတ်ဝန်းကျင် ထိန်းသိမ်းမှု environmental law တို့ protection တို့ဟလာကာကွယ်မှုတို့နောက်တော့ justice တို့မျှတမှုတို့ညီညွတ်မှုတို့အဲ့အရာတွေအပိုင်းကိုလေ့လာပါအဲ့အရာတွေမှဆွတ်တော်တဲ့ရောက်သွားရင်နော်ထဲထဲဝင်ဝင်ခိုင်ခိုင်မာမာနဲ့တောင်းဆိုနိုင်ပါပါ
မျိုးဆက်တဲ့မြန်မာမျိုးသမီးငယ်လေးတွေပေါ့ရာသီဥတုကပ်ဘေးတိုက်ဖျက်ရေးလှုပ်ရှားမှုတွေမှာပို့ပြီးတော့မှပူပေါင်းဆောင်ရွက်လာကြဖို့ပေါ့နော်ဘလူးများအားပေးစကားသတင်းစကားပါကျင်တာများရှိပါလေရှင
်မျိုးသမီးခန္ဓာတွေမှာစူးစမ်းရမှာအခက်ကိုထိရအောင်ကိုယ့်ရဲ့တိုင်းနဲ့ပြည်နယ်ကိုယ့်ရဲ့မြန်မာနိုင်ငံကြီးတစ်ခုလုံးအတွက်မှာဒေါ်လေးတို့လိုတရားစာတပေါ်ကျွဲတဲ့တိုင်းပြည်သဘာဝအလှတွေနဲ့ဝေစီနေတဲ့တိုင်းပြည်အတွက်တက်လာမယ်အစိုးရတိုင်းကိုနော်တောင်းဆိုတတ်အောင်စာကွယ်တတ်အောင်နော်မမှန်ကန်ကန်လမ်းကြောင်းကနေလျှောက်ပြီးတော့ဇော်လေးတို့တိုင်းပြည်ရောကဘာရောစိတ်လန်းကဘာကြီးဖြစ်အောင်မျိုးသမီးဌာနတက်ကနေပတ်ဆောင်ပါလို့ဇော်လေးပြော Cause it only serves to make me
more determined to achieve မဆုမွန်တင်စက်ကရမျိုးသမီးကန်တာပါအခုတော့ဒီနေ့တိုက်ရိုက်လေးလိုက်မှာဆွေးနွေးကြမယ့်အကြောင်းအရာတွေကိုပြောပြရင်ဖိတ်ခေါ်ချင်ပါတယ်
ခိုင်ပြင်းနေမှာဖြစ်ပေါ်နေတဲ့လက်နက်ကင်ပြည်ပခါတွေကို short ချနိုင်ဖို့ဂျာဝင်စစ်ဆေးဖြစ်ရှင်းမဲ့လူလိုနေပြီလို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကအကြံပြုလိုက်ပါတယ်ရခိုင်ပြည်နယ်အပါဝင်မြန်မာနိုင်ငံကလက်နက်ကင်ပြဿနာအတွက်ဂျာဝင်စစ်ဆေးပြနေမဲ့လူလိုနေပါပြီလားရှင်းမတိုးနိုင်ပေဖြစ်နေရတဲ့ငြင်းငြိမ်းဆွေးနွေးမှုတွေရှေ့ဆက်နိုင်ရေးဘလို့ဂျာကန်အဖွဲ့အစည်းလူပုဂ္ဂိုလ်မျိုးတွေကအကူအညီပေးနိုင်မလဲဆိုတာတွေကိုနိုဝင်ဘာ23ရက်ဒီတစ်ပတ်စနေနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမိမြတ်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လီလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ
။တရက်လီလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပါလို့လည်းတခါတည်းဖိတ်ခေါ်ပါစီ။အခုတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုကိုအောင်အောင်ကတင်ဆက်ပေးပါမယ်ခင်ဗျာ။
ခရစ်မတ်နာနီလာချိန်ဖြစ်တာကြောင့်ခရစ်မတ်ဘူဘူးကြီးဆန်တာကလော့စ်ကိုနေရာတကာမှာတွေ့မြင်နိုင်ပါတယ်။ဒါပေမဲ့လည်းမုတ်စိတ်မွေးနှာခမ်းမွေးရှိရှိထားပြီးအနီရောင်ဝတ်စုံကိုစင်မြန်းရုံနဲ့ဆန်တာကလော့စ်တယောက်ဖြစ်လာတာတော့မဟုတ်ပါဘူး။ဆန်တာတယောက်အနေနဲ့တည်ရှိပြီးလိုင်းနာမယ့်စီမင်းစည်းကမ်းတွေလည်းရှိနေတာပါ။မစ်ရှိဂန်ပြည်နယ်မစ်လန်မြို့ကတည်တန်းရှိကြဆုံးဖွင့်လှစ်ထားတဲ့အနည်း80ကျားဆန်တာကလော့စ်တည်တန်းကြောင်းအကြောင်းကိုတင်ပြပေးပါမယ်။နိုဝင်ဘာလအတွင်းမှာသာရှိသေးပေမဲ့ CW Howard Center ကျောင်းကဆန်တာကလော့စ်250ကျော်ဟာခရစ်မတ်အတွက်စတင်ပြင်ဆင်နေပါပြီ။ဒီကျောင်းကိုစတင်ဖွင့်လှစ်ခဲ့တဲ့ Charlie W. Howard ဟာဆိုရင်လေမစ္စီကွန်နက်ကကျင်းပတဲ့ကျေးဇူးတော်နေ့အလှပြကြီးတဲ့ပွဲတွေမှာ18နှစ်ကြာပါဝင်ဆင်နွှဲခဲ့တာပါ။34လမ်းပေါ်ကအန်ဟော့ဘွယ်ဖြစ်ရဆိုတဲ့ဂန်ဝင်ခရစ်မတ်ရုပ်ရှင်ဇာတ်ကားမှာသူဟာအကြံပေးအဖြစ်လုပ်ကင်ခဲ့ပြီးတဲ့နောက်1938ခုနှစ်မှာဒီကျောင်းကိုစတင်ဖွင့်လှစ်ခဲ့တာဖြစ်တယ်လို့ကျောင်းအုပ်ချုပ်ရေးမှူးတဦးဖြစ်တဲ့ Tom Vellen ကပြောပါတယ
် At that time there is a great need for good Santa better Santa Santa's
အဲ့ဒီချိန်တုန်းကစန်တာတွေအကြီးကျယ်လူနေပါတယ်စန်တာဟာကောင်းတဲ့တင်းနဲ့ရက်တည်တာဖြစ်ပေမဲ့သူကအဲ့လိုမျိုးဖြစ်မလာပါဘူး
အခုခါမှာတော့အဲ့လိုပြဿနာတွေကိုမတွေ့ရတော့ဘူးလို့ဆိုပါတယ်စင်တာရဲ့ဒလိစရိုက်ဝက်ပုံစားပုံနဲ့ရိန်းဒီးယားတမင်တွေအကြောင်းစတာတွေကိုသိရဖို့အကြောင်းတွေတက်လာကြတယ်လို့ပြောပါတယ်စင်တာရီယာနောက်ဆုံးပေါ်ကစားစရာလက်ဆောင်ပစ္စည်းတွေအကြောင်းလည်းသိလာကြတယ်လို့ရေဒီယိုရုပ်မြင်သံကြားတွေမှာလည်းစကားပြောလာကြပါပြီဒါ့အပြင်သူတို့အလို့အတွက်အခွန်ဘယ်လိုပေးဆောင်ရမလဲဆိုတာတွေကိုလည်းတွက်တက်လာကြတယ်လို့ပြောပါတယ်မစ်ရှိဂန်ပြည်နယ်ဆန်ဂီနော်မြို့ကစင်တာတူဖြစ်တဲ့ရောဘတ်ဒေးဗစ်က
I think no matter how good you are at whatever you choose to do
ဘာလို့ပဲလုပ်ဖို့ရည်ရွယ်အမြဲအကောင်းဆုံးကိုလုပ်ဖို့ကြိုးစားနေမှာလဲ။ကျောင်းကဘလောက်ပဲသင်ပေးလိုက်ပါစေဒီမှာကိုယ်နဲ့ရည်ရွယ်ချက်တူ150လောက်နဲ့စစ်ဆန်နေရတော့နှစ်တိုင်းအတွေ့အကြုံတွေပညာတွေရနေပါတယ
်။ဆန္ဒကျောင်းစင်းဘယ်နှယောက်ရှိလဲဆိုတာကိုတိတိကျကျမသိပေမဲ့ခမန်းကြီးသတောင်းခွဲလောက်ရှိမယ်လို့ဆိုရတယ်။မြောက်နဲ့တောင်အမေရိက၊ဥရောပ၊အာဖရိကနဲ့ဩစတြေးလျဘက်ကလည်းလာတက်ကြပါတယ်။ဒီနှစ်စန္ဒာတင်နှံကြောင့်ကိုလာတဲ့သူတွေထဲမှာအမေရိကန်ပြည်နယ်50အပြင်ကနေဒါကအယောက်20ဒိန်းမတ်က3ယောက်နယူးဇီလန်နဲ့နော်ဝေကတယောက်စီလာရောက်တင်ကြခဲ့ကြပါတယ်။အော့စလိုစန္ဒာလို့ခေါ်တဲ့နော်ဝေကနေတင်နှံလာတဲ့သူတူဦးဟာ8ချိန်မြောက်လာတဲ့တာလို့ဆိုပါတယ်ဖရက်အော့စတာက
I have been Santa
ဒီ Christmas ဆိုရင် Santa လောက်လာတာ65နှစ်ရှိပါပြီအသက်7နှစ်ခလဲက Santa လောက်လာတာပါမိသားစုထဲမှာဆိုရင်ညီနှစ်ယောက်လည်းရှိတော့သူတို့အတွက်ကိုကလည်း Santa လောက်ရပါတယ်အဲ့ဒီနောက်တော့အားလုံးအတွက် Santa ဖြစ်လာတာပေါ့ဗျာ
ကျောင်းဖွင့်မဲ့နေ့မှာအလေလာတဲ့ကလေးတွေကိုသင်တန်းလာတက်ကြတဲ့စင်တာတွေကသူတို့ဟာစင်တာညီကိုတွေဖြစ်ကြတယ်လို့ပြောပါတယ်။ဒါပြင်ကလေးငယ်တွေကိုမရေရာတဲ့ကလေးကိုမျိုးတွေမပေးဘဲအကောင်းဆုံးလှုပ်ဆောင်ပေးမယ်လို့သာပြောဆိုကြပါတယ်လို့စင်တာတယောက်ဖြစ်တဲ့ Robert Davis ကပြောပါတယ
်။ Anywhere I go I try to make my
ဘယ်နေရာပဲရောက်ရောက်ကလေးတွေနဲ့တွေ့တဲ့အခါမှာအကောင်းဆုံးဖြစ်အောင်ပြုလုပ်ပြောဆိုပါတယ်။ဘာလို့လဲဆိုတော့အဲ့ဒီ9မိနစ်ဟာသူတို့အတွက်တစ်နှစ်လုံးတာအကောင်းဆုံးအချိန်ဖြစ်လို့ပ
ါခရစ်စမတ်ရောက်ဖို့တလားလောက်အလိုမှာပဲအထူးသဖြင့်ကုန်းနဲ့ကြီးတွေမှာလည်းကလေးငယ်တွေပျော်ရွှင်စေဖို့စင်တာတွေကိုစတင်တွေ့မြင်လာပြီဖြစ်ပါတယ်ခင်ဗျာအမေရိကန်ကာကွယ်ရေးဌာနလက်အောက်ခံဒါပါသုတေသနဌာနကနေအဝေးဒိန်းဒရုန်းယာဉ်လိုမျိုးကိုလူရဲ့စိတ်ကူးနဲ့ထိ ंछ ုံမောင်းနေနိုင်တဲ့ဤပညာစမ်းသပ်ရှာဖွေဖို့ဒီဤပညာရှင်တွေကိုရန်ပုံငွေချပေးခဲ့ပါတယ်ဆက်ပစ္စည်းရင်းတွေကိုထိတွေ့ကင်တွေ့ပြီးတော့ခိုင်းစေတာမျိုးတဲ့စိတ်ကူးအတွင်းနဲ့ခိုင်းစေနိုင်အောင်ဒါပါကကြိုးပမ်းလာတာပါဒီအကြောင်းဆက်တင်ပြပြရမယ်ဤပညာထွန်းကားလာတဲ့အချိန်မှာအတော်များများဟာကွန်ပျူတာတွေဆက်ကလုတ်တွေကိုနှိပ်ပြီးတော့ဆက်ပစ္စည်းရင်းတွေကိုမောင်းနှင်ကြပါတယ်ဒါပေမဲ့လေစိတ်ကူးနဲ့ခိုင်းစေနိုင်မယ်ဆိုရင်ရော Rice Tech သူကသုတေသနပညာရှင် Jacob Robinson က
A soldier who's flying a UAV
မှတ်ဝင်တယောက်ကဒရုန်းယာဉ်ကိုအဝေးကနေထိန်းချုပ်မောင်းနေတရတဲ့သူ့စိတ်ကူးတွေကမောင်းနေနိုင်ပြီဆိုပါစို့
သူတို့အဖွဲ့အနေနဲ့အုံနှုတ်ကနေဓာတ်ရိုက်ထိန်းချုပ်လို့လို့နိုင်အောင်ကြိုးပမ်းနေကြတာမှာအစာပြိုးအဆင့်မှာပဲရှိနေပါသေးတယ
် We've been able to new
visa တက်ထုတ်ပေးနိုင်တဲ့ virus တွေကိုစမ်းသပ်ရှာဖွေပြီးပါပြီဒီမျိုးရိုး visa တက်ကနေတုတ်ပြန်မှုအားကောင်းတဲ့ cell တွေကိုပန်ပိုးပေးမှာပါ
တလိုက်ဆက်ကွင်းနဲ့အလင်းရောင်ကိုတုံ့ပြန်နိုင်တဲ့အုံနောက်ဆဲတွေဖြစ်အောင်ဆောင်ရွက်ထားတာဖြစ်ပြီးဒီပုံပြောင်းထားတဲ့ virus တွေကိုသွေးကြောတွေကိုထိုးသွင်းပေးမှာပ
ါ Then you wear the hat
မောင်းသူကနေစာနဲ့အလင်းရောင်လျှက်စစ်တလိုက်ဆက်ကွင်း data တွေကိုဖတ်နိုင်တဲ့ headset ကိုတက်ပြီးအုံနောက်ရဲ့အလုပ်လုပ်ပုံကိုဖတ်ပြီးဆက်တွေကိုထိန်းချုပ်မှာပါအုံနောက်ခွဲစိတ်တာမျိုးလုပ်ဖို့မလိုပါဘူ
းဤပညာဟာအကြအာယုံအမြင်အာယုံချို့တဲ့သူတွေအတွက်လဲအထောက်အကူဖြစ်စေမယ်လို့ဆိုပါတယ်
If you've lost an eye
ဘာစီတပတ်မမြင်ဘူးဆိုပေမဲ့အုံနောက်ကတော့လုံးလုံးနေစေပါတကယ်လို့သာအုံနောက်ကနေမှန်မှန်ကန်ကန်တုံ့ပြန်နိုင်မဲ့နီးလန်းကိုသာရှာတွေ့မယ်ဆိုရင်အချက်လက်တွေကိုသိနိုင်ပြီးမျက်စိမြင်ရတယ်လို့ဖြစ်မှာပ
ါဒီနည်းပညာကို၄နှစ်အတွင်းလူတွေနဲ့အသုံးပြုနိုင်အောင်ဒါပါကဆောင်ရွက်နေတာပါဒီနည်းပညာကိုလူကျင်ဝင်နဲ့အညီအသုံးချနိုင်မယ်ဆိုရင်အကျိုးအမြတ်များနိုင်ကြောင်းလဲပညာရှင်တွေကသုံးသပ်ထားပါတယ်ခင်ဗျာ1800ခုနှစ်တွေတုန်းကရွှေကြီးကျယ်တူးပေါ်နိုင်ခဲ့တဲ့အမေရိကန်ပြည်အောင်စုနောက်ဖက်ချမ်းကကယ်လီဖိုးနီးယားပြည်နယ်ဟာအခုချိန်မှာတော့ဤပညာသစ်ကုမ္ပဏီတွေစတင်ရနေရဖြစ်လာပါတယ်။အခြားတိုင်းမှာဆိုရင်လည်းအစစ်မြင့်ဤပညာသုံးပစ္စည်းသစ်တွေဖန်တီးပြလုပ်နေသလိုကယ်လီဖိုးနီးယားပြည်နယ်ဆီလီကွန်ဗယ်လီအရဟာဆိုရင်လည်းကမ္ဘာတစ်လောကပညာရှင်တွေလာရောက်အခြေဆိုင်ပြီးဤပညာလုပ်ငန်းသစ်တွေစတင်ရအရက်ဖြစ်လာပါတယ်။တရုတ်နဲ့ထိုင်ဝမ်မှာနီးပညာလုပ်ငန်းသစ်စတင်ခဲ့တဲ့ ATO ဟာ Silicon Valley မှာလာပြီး VR လုပ်ငန်းတစ်ခုကိုစတင်အောက်တဲ့ဖော်နေပါတယ်။ Silicon Valley မှာတဲ့အာရှမှာလုပ်ငန်းစတင်ရတာပိုခက်ခဲတယ်လို့ဦးကပြောပါတယ်
။ A lot harder to get investors. And there are a lot more real in terms of, you know, hey, you have to generate a business model.
ဝေဂျေးဆိုင်ထုတ်ရမယ်သူရှာရတာတော်တော်ခက်ခဲပြီးတကယ်တမ်းမှာတော့ကိုယ့်ဘာသာကိုယက်တည်နိုင်ဖို့လုပ်ငန်းကိုစောစောစီးစီးအကောင့်ထဲဖော်ပတ်စံရှာဆိုတာပါပဲ
ဒါပေမဲ့ Silicon Valley မှာယင်းဒီမျိုးနံမို့ငွေချေးရှင်တွေကပိုနှင်းသက်ကြတယ်လို့အိုးကပြောရတယ
် You know you have a great idea great go and push it out
များစီမှာအချမ်းချမ်းကောင်းရှိရင်လှုပ်တာလှုပ်လိုက်ပါပတ်စံဆိုင်ထုတ်ပြီးဘလို့အောင်မြင်အောင်ဆက်လုပ်သွားမလဲဆိုတာကိုတော့ကြည့်ကြရမှာပါ
ယင်းဒီမျိုးနံသူ Track Lan ဟာတရုတ်အင်တာနက်ကုမ္ပဏီမှာအလုပ်လုပ်ခဲ့သူပါစွန့်စားမှုနဲ့ဆုံးရှုံးမှုအပေါ်ရှုမြင်ပုံဟာမတူဘူးလို့သူကပြောရတယ
် Asia has too much of put too much weight on
အရှာမဆိုလို့ရှိရင်လူတွေကကိုယ့်ရဲ့အပေါ်မှာဘယ်လိုမြင်လဲဆိုတာကိုလေးထားပါတယ်တကယ်လို့ခမားဟာမအောင်မြင်လို့ရှိရင်အဲ့ဒါဟာခမားရဲ့ကြာရှုံးမှုလို့မြင်ကြပါတယ်အဲ့ဒီချက်ဆိုတာကမိဘတွေကပါကိုယ့်ရဲ့သားသမီးကိုမအောင်မြင်နိုင်ဘူးလားဆိုပြီးတော့ပြောကြတာပ
ါဤပညာပိုင်းဆိုင်ရာကြွမ်းကျင်သူတွေကိုအမေရိကန်ပြည်ထောင်စုမှနေမှာဟုတ်ပဲနိုင်ငံရဲ့ခြားမှာလဲဆီလီကွန်ဗယ်လီကယင်းနှိမ့်နှံသူတွေကရှာဖွေနေတာပါအဲ့ဒီပညာရှင်တွေထဲမှာတရုတ်နိုင်ငံကလည်းပါဝင်တယ်လို့အိုးကပြောပါတယ်
they come to the states and they invest a lot around this area
America မှာအလားအလုပ်လုပ်ပြီးတဲ့နောက်တရုတ်ကိုလည်းဒီနည်းပညာအတွေ့အကြုံတွေပြန်ယူသွားပြီးဟိုမှာလည်းအခုလိုမျိုးစမ်းသစ်တည်ထွင်မှုတွေလုပ်ဖို့သူတို့ကတိုက်တွန်းကြပါတယ
်အခုခါမှာတော့နည်းပညာသစ်တွေဖန်တီးစမ်းသစ်နေတာဟာတရုတ်နိုင်ငံမှာတင်တာမဟုတ်ပဲအရှိတောင်အရှတခွင်လုံးမှာပါဒီအလေးထားပြန့်နှံ့နေတာပါခင်ဗျာ
ကိုအောင်တင်ဆက်ပေးတဲ့ဒီတပတ်သုတ္တဆောင်တဲ့ American တခွင်ကိုနားဆင်ကြရတာပါအခုဆက်လက်ပြီးသိပ္ပံတဲ့ဤပညာအစီအစဉ်မှာရန်ကုန်မြို့နယ်မြေအောက်ရေအခြေအနေကိုဒေါက်ခင်မျိုးသက်ကမြေအောက်ရေဆိုင်ရာအကြံပေးဦးမြင့်သိန်းနဲ့ဆွေးနွေးထားတာကိုနားဆင်ကြည့်ပါခင်ဗျာ
ရန်ကုန်မြို့နယ်လူပေါင်း6တန်းကျော်ထဲမှာမြေအောက်ရေကိုသုံးဆွဲနေသူကထက်ဝက်လောက်ရှိပါတယ်မြို့ချဲ့လာရင်းနဲ့အတူလူရေကလည်းတိုးလာနေတာကြောင့်ရေရှိအတွက်ရန်ကုန်မြို့ရဲ့မြေအောက်ရေအခြေအနေကိုသိရအောင်မြန်မာနိုင်ငံရေအရင်းမြစ်ကော်မတီ NWRC ရဲ့မြေအောက်ရေဆိုင်ရာအကြံပေးဦးမြင့်သိန်းကိုမေးမြန်းပြီးပြန်ပြပေးမှာပါ
နောက်ထောင်စလီတကောင်စီကောက်တဲ့ညီထားရရှိရင်ငါးတန်းကျော်ရှိရင်32မြို့နယ်စီပင်သာယာရဲ့ဟိုအုပ်ချုပ်မှုအောက်မှာပေါ့အခုဆိုရင်တော့6တန်းကျော်တော့ဖြစ်သွားပြီပေါ့အဲ့ဒီမှာလူကြီး50ရာခိုင်နှုန်းတဝက်လောက်ကမြေအောက်ကြီးကိုပြီးခိုးပြီးတော့တောက်တုံးကြီးအတွက်ဒီဝယ်လာလုပ်နေကြတာစီပင်ကြီးလက်လမ်းမမီတဲ့နေရာတွေအများဆုံးကျွန်တော်တို့မြို့တွေမဟုတ်တဲ့မြို့ပြင်တဲ့တူးချက်မြို့တစ်တီမြို့နယ်တွေတော်တော်များများမြေအောက်ကြီးကိုအားထားရတယ်စက်ရုံအလုပ်ရုံကြီးဆိုရင်ရန်နုံကြီးမြေအောက်ကြီးကိုအားထားပြီးတော့တုံးကျွေးနေကြတယ်ပေါ့
ဆိုတော့ဒီမြေအောက်ကြီးကလုံလုံလောက်လောက်ကောရှိပါသလားဆရာ
လုံလုံလောက်လောက်ရှိမရှိကိုကျွန်တော်သိသလောက်တော့ဌာနဆိုင်ရာတရားဝင်ဘယ်သူမှတွေ့ချက်မထားဘူးဗျာကျွန်တော်အတိအချပြောရတယ်ကျွန်တော်ကတော့ဝါဒနာပါလို့နည်းနည်းပါးပါးတွေ့ချက်ထားတာရှိတယ်ဗျာမြောက်ကြီးကရန်ကုန်မြို့ကဘယ်တော့မှတည်းစားတုံးနေဆိုတော့ဗမာပြည်ပြင်လက်ထက်1842ခုလောက်ကတည်းကတုံးနေနော်အမေရိကစားတုံးလာတယ်အင်္ဂလိပ်ကိုလိုနီလက်အောက်ကြတော့လဲဆက်တုံးနေသူတို့ကဥပဒေဒီပါရီပြတ်တမ်းပြီးတော့ဇနီးတရားနဲ့ဒီဘလောက်ထွင်ဘလောက်ထုံမယ်အဲ့လိုမျိုးမှလက်မှတ်ရာတွေနဲ့ရေးစီမင်းစည်းကမ်းတွေနဲ့ထုတ်တုံးလာတယ်ပေါ့လေအေးအဲ့လိုတုံးလာတာတွေကဒီအရေးခင်းပြီးတဲ့နောက်ပိုင်းမှာအဲ့လိုစီမင်းစည်းကမ်းနေနဲ့လိုင်စင်နေနဲ့ယူပြီးတော့ထုတ်သုံးလာတာမရှိတော့ဘူးဗျ။ဘာလို့လဲဆိုတော့အဲ့ဒီ British က1930ခုနှစ်မှာမြေအောက်ရေဥပဒေပြဋ္ဌာန်းပြီးတော့သုံးစွဲလာတဲ့ဟာအရေးခင်မတန်ရင်အိုးအိမ်ဦးစီးဌာနကနေပြီးတော့ဥဆောင်ပြီးတော့ရန်ကုန်မြို့မှာရည်တွင်တူးမယ်ဆိုရင်သူရှိမှလိုင်စင်ရောက်တူးဝင်ပြီးသုံးစွဲဝင်ပြီးဘလောက်ထွက်တယ်ဘလောက်မှတ်တမ်းနေရှိသေးညီသဘောကဘလောက်ရှိသေးရေကလန်းဘလောက်ထွက်တယ်ဘလောက်ထုတ်မယ်အဲ့လိုကြီးရှိခဲ့တယ်ဗျအဲ့ဒါတွေက1880နောက်ပိုင်း90ခုဒီလိုလိုင်းတားရွှေပြီးတော့ဒဂုံမျိုးတစ်တွေပေါ်လာပြီးတဲ့နောက်မရှိတော့ဘူးဗျမရှိတော့မိအောက်ကြီးနေထားတာဘာဖြစ်လာတယ်ဆိုတော့လူကြီးများလာတယ်ညာတူးတဲ့ရွေအွဲ့တွေကများလာတယ်မိအောက်ကြီးတူတော်မှုပမာဏဘလောက်ရှိလေဆိုတာကိုဒီဘက်ပိုင်းမှာဘယ်သူမှမတီးကြတော့
ဆရာရာဆရာသူတည်တနာလောက်ထားတဲ့ပမာဏကဗျာ
ကျွန်တော်အလုံးမထွက်ခင်1990တလောက်ပါကျွန်တော်မဟာရန်ကုန်ကို water world data monitoring နဲ့ research လေးတစ်ခုသူတည်တနာလေးလုပ်ခဲ့တယ်ပေါ့အဲဒီကရန်ကုန်မြို့မှာပြုံပေါင်း3000ကျော်ပဲရှိတယ်ဗျာဒီမှတ်တမ်းမှတ်ရာတွေပြည်ပြည်ဝဝရခဲ့တယ်အဲ့နောက်ပိုင်းမှာမရှိတော့ဘူးအဲ့ရှင်တော့ကျွန်တော်တွေ့ထားတဲ့လောက်ကတော့1990 95မတိုင်ခင်လောက်မှာမြေအောက်ရေစိတ်နှုန်းကရေစီးစိတ်နှုန်းတွေကအတော်ကောင်းတယ်ဗျ 16.8 လက်မတစ်နှစ်ကိုမီအောက်သေးကိုမူးရည်ရည်စိတ်ဝင်နေတော့အလောက်ထိရှိခဲ့တယ်အဲ့ဒါတွေကဘာလို့လို့ဆိုတော့မီအောက်ရည်ကိုဖြည့်တင်းတဲ့ recharge area ပေါ့ဒီ recharge area ကဘယ်နေရာတွေရှိတော့ဆိုတော့အခုမင်္ဂလာတုံနားတဝိုက်ကနေပြီးတော့မြောက်ဖက်ကိုထောက်ကြံတော့ဘာလို့လောက်ထိအဲ့နေရာတွေကဒီ open space ကြီးကွင်းပြင်အများကြီးပေါ့ဗျာမူးရည်ကြီးစိတ်ဝင်တဲ့နေရာကြီးအများကြီးရှိခဲ့တယ်အခုအဲ့ဒီနေရာဒီမှာမြို့တစ်တီတူးချဲ့စေမြို့ပြရဝန်းကြီးဖွင့်ပြလာတဲ့အများစေယုံအလုပ်ယုံနေလူကြီးအင်းကြီးနေဖုံးလန်းသွားတော့ပညာရေးဆိုင်ရာ hydrogeology နဲ့စကားနဲ့ပြောရင်ဘာဖြစ်လာလဲဆိုတော့အဲ့နေရာကြီး impervious နေရာပေါ့မိုးရေစိတ်မဝင်နိုင်တော့တဲ့နေရာကြီးဖြစ်သွားတယ်အဲ့တော့မြေကြီးတွေကိုမိုးရေစိတ်ဝင်တဲ့နှုန်းကနေရတာလေအဲ့ဒါနေလာတာကိုလေကျွန်တော်တွေ့ကြည့်ဘူးလိုက်ကြည့်တယ်ဗျခံမှန်းပေါ့ဒီ1995 2009နောက်ပိုင်းမှာ15ကြော်ကြော်လောက်ပဲရှိတော့မယ်လို့ကျွန်တော်ခံမှန်းတယ်တနည်းကိုပေါ့ဒီတမရရေးစီရင်တော့ဒါမှမဟုတ် twin ရေတွေကများလာတယ်များလာတော့ဘယ်မှာသိတာလဲဆိုရင်ကျွန်တော်တို့ water level မြောက်ရေ level ကြီးကျလာတယ်အနည်းဆက်ဆုံးပြောရရင်ကျွန်တော်တို့ပြည်လန်းကအရင်တော့ပညာရေးတက္ကသိုလ်ဝင်တွေကတကောင်းဆောင်တို့ဘာလို့ရှိရဆိုတော့ဒီမှာမှတ်မိလိုက်မှာပါလေခုံကြီးနားကြီးအဲ့အဲ့ဒီနားက twin နေဆိုရင်ကျွန်တော်တို့တက္ကသိုလ်ဟာဆောက်တဲ့ twin နဲ့ twin ကြီးကျွန်တော်ကနာ90 97မှာကျွန်တော်ဒုတိယနာနဲ့စစ်တန်းကောက်တုံးကအဲ့ဒီအတွင်းကြီးရဲ့ရည်ထွက်တရား3000ရှိတယ် มีอยู่อีเลยเว้ยปีนี้เสียวุ้นจิมาเว้ยสิไอ้ด้วยนี่นามาเว้ยอีเกเรเนี่ยท้องสังหาวุ้นจิเราก็ยี่ห้อจุดอ๋ออะไรมาด้วยนี่เว้ยเส้นนั้นมาจุดอ๋ออะไรมากี่เลเวลเราพิจารณาเลยส์ปีนี้เสียพิจารณาเลยปีนี้เสียนี่ปีนี้เสียส์อ๋อเราบ้านเสียจ้าด้วยบ่เว้ยจันรู้ยังงูมีมาอีเจ้าหนุ่มก้อนเนี่ยลงนู่นจีเมนัยนู่นสั่งจ้าหนุ่มเลยไอ้ดูเว้ย
บิดเซฟิสังเอาไปชีเรตุนี้อ่ะสิ่งต้องเสียพิจารณ์เลยมีเอาอยู่เลยเป็นจ้ากูเนี่ยโอเคป่ะเสียที่มีเอาอยู่เลยแบบมาจ่ายเรื่องนี้เหรอเสียไอ้ด้วยยิงเงินเวลาเราตัวมาจันรู้ยิ่งเล่นเอาดราม่าเยอะน่าเกลียดอ่ะลูกไอ้ด้วยน่าด้วยนี่สิยิ่งเล่นไปเราไม่จ่ายบารุไม่จ่ายเลยยิงเงินเวลาเรายิงเงินอ่ะเปลี่ยนผีเลยยิ่งจู่ว่ามันผีไหนเนาะบารุไม่ผีไหนเนี่ยจะกูน่าเบื่อเลยมีเอาอยู่ผีที่เนี่ยมวยอ่ะกูน่
ရောင်းရနေတော့အဲ့တော့ရန်ကုန်မြစ်တီဒီတကြရှိတဲ့မြစ်တီချောင်းနေနားမှာရှိတဲ့ရက်ွက်တီကျွန်တော်တို့ရကုန်စေကန်းတို့အလုံးတို့မန်ကီပွားတို့ဂျီမီနိုင်တို့အဲ့ဒီနေရာတွေမှာပတ်ဖြစ်လေရင်ငံတို့ရယ်ရွှေပြည်သားတို့ဘာလို့ဆိုရင်နောက်ဖက်ချန်စုရင်ငံတို့တို့တာလေအဲ့လိုမျိုးဖြစ်လာတာဒါတက်ပြီးတစ်ခုပဲပေါ့လုံလောက်မှုအနေနဲ့လာပြီဆိုတော့အခုဒီရင်ငံတို့ဝင်လာပြီဒီ level ကျတာတွေကအဖြစ်ပြီးနေအဲ့ဒါဆိုမြေအောက်ရေကိုဘယ်လောက်ထိရနေနိုင်ပါလဲဆရာဒီမြေအောက်ရေကတော့ထိုးထိုးတော့ရနေဦးမှာပဲဗျကျွန်တော်ကမန်းတော့ 2030လောက်ထိအဲ့ဒီနောက်ပိုင်း2030နောက်ပိုင်း2040လောက်ဆိုရင်တော့ရာသီဥတုကလည်းပေါက်ပြန်လာတာနဲ့အမြင်မြေအောက်ရေတော့ရမယ်မရဘူးမဟုတ်ဘူးအရေးသွေးကြတော့တောက်သုံးလို့ရတဲ့အနေအထားမျိုးကြီးနေလာမယ်ဘာလို့မြေအောက်ရေရနိုင်လဲဆိုကျွန်တော်ပြောတယ်ဆိုတော့ရေကျူးဝင်တဲ့ရေဝင်းရှိတော့ရေငန်းဝင်လာမြေအောက်ရေကရေကျူးကရေငန်းပေါ်မှာတည်တယ်ဗျရေကျူးရဲ့ဒေသတွေကဝမ်းရှိတယ်ရေငန်းရဲ့ဒေသတ
ยิงงาออกกว่าที่ปอกไปทั่วพอยีจูเนี่ยอูยิงงามายอไปแล้วไอ้มาจะเนี่ยขอจ้ะรอล้วนเป็ดตัวอยู่ขอแล้วบ่ยีจูเนี่ยยีจูเนี่ยยิงจูรออูยีมะก้องรออูยิงงาตัวอยู่ไอ้ตัวนี้ขอจ้ะเสียนอุ่มเนี่ยเตี้ยเปล่าจ้ะเนี่ยเว้ยติดปันเนี่ยนี้ปัญญากันน่ะกูดีมาเว้ยยันน่ะไล่ไปอ่ะสิเอาตะบันมาเปลี่ยนไปส่งจ้าอุ่มเนี่ยเนาะ
တော့ခင်မြတ်တဲ့တင်ဆက်ပေးတဲ့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်။ VOA American တိုင်းအခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားစီစဉ်စာဆုံးကိုမနက်၈နာရီကနေ၉နာရီအထိပြန်လည်နားဆင်နိုင်ပါတယ်ခင်ဗျ။ကုရောဒီကနေ့မနက်ဖက်ထိတ်တန့်ရောက်မြန်မာနိုင်ငံသတင်းချင်းချုပ်ကိုမတ်ခင်ပြူထွေးကကြေညာပေးပါမယ်။
မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာတဲ့ဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့တိုက်ခါမပြတ်နေရပြန်နိုင်အောင်ကုလသမဂ္ဂကဥဆောင်ကြိုးပမ်းပေးစီလိုတဲ့အကြောင်းကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်အမြဲတမ်းကိုယ်စားလှယ်မာဆွတ်ဘင်မိုမန်ကပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိအိမ်ပြန်နိုင်ရေးဟာဘင်္ဂလားဒေ့ရှ်အစိုးရရဲ
မဲ့2020ရွေးကောက်ပွဲမှာသူအနိုင်မရအောင်သူ့ကိုသမ္မတတာဝန်ကနေဖယ်ရှားဖို့ကြိုးစားတဲ့နောက်ထပ်လှုပ်ရှားဖန်တီးမှုတစ်ခုသာဖြစ်တယ်လို့ထပ်မံဆွဆွဲပြောဆိုလိုက်ပါတယ်။အောက်လွှတ်တော်ဒီမိုကရက်အမတ်တွေဦးဆောင်ပြီးသမ္မတကိုရေးယူရေးလွှတ်တော်ကြားနာပွဲဒုတိယသတင်းပတ်ပြီးဆုံးသွားခဲ့ပြီးတဲ့နောက်တနေ့မှာပဲသမ္မတကအခုလိုပြောလိုက်တာပါ။ဒီကြားနာပွဲတွေအတွင်းမှာတော့အင်ဂျီရောအရာရှိတွေလက်ရှိအစိုးရအရာရှိတွေနဲ့အရာရှိဟောင်းတွေတက်တွေထွက်ဆိုခဲ့ကြတာပါရှင်။ဟောင်ကောင်တရားရုံးချုပ်ဟာအစောပိုင်းဆုံးဖြတ်ချက်တရက်ကိုပြောင်းပြန်လှန်ပြီးအစိုးရဆန့်ကျင်ရေးဆန္ဒပြသူတွေမျက်နှာဖုံးဆွတ်တွေဝစ်ထားတဲ့အပေါ်ပိတ်ပင်ကန့်သက်ချက်ကိုပြန်ပြီးတော့အတည်ပြုလိုက်ပါတယ်။ဒီကန့်သက်ချက်ကိုအစိုးရအနေနဲ့သတင်းတပတ်ကြာလှုပ်ဆောင်နိုင်တယ်လို့တရားရုံးချုပ်ကတောက်ကြနေမှာဆုံးဖြတ်လိုက်ကြပါရှင်
။စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမက်ခင်ပြူထရေးကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။အစီအစဉ်မှုကကျွန်တော်ရေမထုံးပါ။ဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်ထိထုတ်လွှင့်မဲ့အစီအစဉ်တွေကို line to meter second second နဲ့ line to meter 25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
This program has come to you from the Voice of America, Washington.